Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းနမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မနေ့ကချင်းပတ်ခဲ့တဲ့အမေရိကန်သမ္မတရေးကောင်ပွဲမှာရုရှားကကွန်ပျူတာကနေဝင်ရောက်ထုတ်ဖောက်မှုတွေရှိခဲ့တယ်ဆိုတာထေချာကြောင်းအမေရိကန်အရာရှိကပြောပါတယ်အာဖဂန်မှာပြန်ပြီးဆွဲထားတဲ့ဒေသခံဦးရဲ့ဗီဒီယိုအစ်စ်ကိုတာလီဘန်တွေကထုတ်ပြန်လိုက်ပါတယ်ဇကန်ပြည်နယ်မေယူတောင်တန်းမှာစစ်တင်နာပို့ချနေတဲ့အထောက်အထားတွေတွေ့ရကြောင်းမြန်မာအစိုးရကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့တင်ပြပေးသမှာဟုတ
်ကဲ့ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မေယူတောင်ကျောမှာလက်နက်ကင်တွေပိုင်ကောင်းတူးခိုပြီးတော့စစ်တင်နာပေးနေတယ်လို့သမရယုံကရှင်းလင်းပါတယ
်ဖိလစ်ပိုင်လို့ဘာလို့မှာတော့အခုလက်ရှိကြုံတွေ့နေတဲ့အနေအထားမျိုးပေါ့နော်ဒီလိုမျိုးတိုက်ခိုက်နေတဲ့အထိဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ရွာတိုင်းရွာတိုင်းမှာသူတို့ရဲ့ဟိုအမာခံပေါ့နော်သူတို့လေ့ကျင့်ပြီ
းတင်းနေပြီးကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်တခါမြန်မာနိုင်ငံရဲ့ညဉ့်ညမ်းရေးပေါ်ဆောင်နေမှုကာလအတွင်းမှာဒီကြောင်မီသွေးသုံးရင်းစစ်တာအပိဆက်ယုံတိဆောင်မဲ့ကိစ္စကိုကရင်လူထုကကန့်ကွက်နေတဲ့အကြောင်းနဲ့တခါအမေရိကန်နိုင်ငံကြီးအခြေအနေတွေကိုတင်ပြတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းဟန်နဲ့ကိုကျော်အောင်လင်းတို့ပြောပြပြအောင်ဗျာ
မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်လုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကကျင်းပတဲ့ပြောင်းဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာမေးခွန်းထုတ်ဆရာမလို့ကြောင်းအမေရိကန်အရာရှိကလွတ်တော်အမတ်တေကိုပြောကြလိုက်ပါတယ်ဒါပေမဲ့မေယာလတ်တီပြောင်းလဲသွားအောင်ရုရှားအစိုးရကလှုပ်ဆောင်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်ဝါရှင်တန်ဒီစီမြို့မှာရှိတဲ့ဒီမိုကရက်ပါတီဌာနချုပ်ကွန်ပျူတာတွေကိုရုရှားကထိုးဖောက်ဝင်ရောက်ခဲ့တာနဲ့ပြည်내ရွေးကောက်ပွဲမှတန်းဌာနတွေကိုထိုးဖောက်ဝင်ရောက်ခဲ့မှုဟာအမေရိကန်ရွေးကောက်ပွဲပေါ်ဩဇာတက်ရောက်ရုံတက်တက်ထက်တိတိတသားသားကြော်လွန်ခဲ့ကြောင်းလွတ်တော်ထောက်လှမ်းရေးကော်မတီမှကျင်းပတဲ့ဌာနပွဲအတွင်းအမိမြေလုံခြုံရေးဌာနဝန်ကြီးဟောင်းကျေးဂျွန်ဆင်ကပြောပါတယ်2016ခုနှစ်အတွင်းသမ္မတဗလာဒီမီပူတင်ရဲ့ညွှန်ကြားချက်နဲ့ယူကော့ပွဲပေါ်ဩဇာတက်ရောက်စီရည်ရွယ်ချက်နဲ့ရုရှားကစိုက်ဘာအတက်လို့ခေါ်တဲ့ကွန်ပျူတာကနေထိုးဖောက်ဝင်ရောက်မှုတွေပြုလုပ်ခဲ့ကြောင်းကျေးဂျွန်ဆင်ကပြောကြားလိုက်ပြီးလာမယ့်နှစ်တင်မှာလည်းအမေရိကန်ယူကော့ပွဲတွေမှာရုရှားရဲ့စိုက်ဘာအတက်တွေဟာတိုးမြင့်ဖြစ်ပေါ်လာမှာဖြစ်ကြောင်းပြောပါတယ်အမေရိကန်ကကွန်ပျူတာတွေကိုရုရှားကထိုးဖောက်ဝင်ရောက်မှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ပြောဆိုမှုကိုသမ္မတပူတင်ကညှင်းဆိုပါတယ်ဒါပေမဲ့မျိုးချစ်ကွန်ပျူတာထိုးဖောက်သူတွေကပြုလုပ်ကောင်းပြုလုပ်နိုင်ခဲ့တယ်လို့တော့သမ္မတပူတင်ကပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံကိုအသစ်ချမှတ်လိုက်တဲ့အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားဒုတိယနိုင်ငံသားဝင်ကြီးဆာဂျေးရီယော့ခော့ဖ်နဲ့အမေရိကန်ဒုတိယလက်ထောက်နိုင်ငံသားဝင်ကြီးသောမတ်ရှန်နွန်တို့ပြည့်စုံပြောဆိုကြမဲ့စီစဉ်ကိုဖျက်သိမ်းလိုက်တယ်လို့ရုရှားအရာရှိတွေဘက်ကတုံ့ပြန်လိုက်ပါတယ်အခြေတင်ဆွေးနွေးဖို့လက်ရှိအခြေအနေဟာမသင့်တော်ဘူးလို့ရုရှားဒုတိယနိုင်ငံသားဝင်ကြီးကဆိုပါတယ်။တောက်ကြနေမှာကျင်းပမယ်အဲ့ဒီဆွေးနွေးပွဲကိုအခုလိုဖျက်သိမ်းလိုက်လို့ဝန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကပြောပါတယ်။အမေရိကန်ရုရှားဆက်ဆံရေးဟန့်တားတွေကိုနှစ်နိုင်ငံဆွေးနွေးမဲ့အခွင့်အရေးကနေပြီးတော့ရုရှားဘက်ကအခုလိုလက်ထွက်သွားလို့စိတ်မကောင်းဖြစ်ရတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဟီသာနျူးယက်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။အင်္ဂါနေ့တုန်းကတော့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကရုရှားနဲ့အရှေ့ယူကရိန်းမှာရှိတဲ့ရုရှားခွက်ထွက်ရေးလိုလားသူတွေအပေါ်နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အဲဒီတန်ခတ်ပိတ်ဆို့မှုတွေမှာလက်ရှိယူကရိန်းပြည်ပကနဲ့ပတ်သက်နေတဲ့ရုရှားနိုင်ငံသားတွေနဲ့ရုရှားလိုလားသူ38ဦးအပြင်အခြားအဖွဲ့အစည်းတွေကိုပိတ်မှတ်ထားခဲ့တာဖြစ်ပြီးအဲဒီထဲမှာအစ်မင်းရုရှားအရာရှိ2ဦးဖြစ်တဲ့ဒီစီးပွားရေးဒုတိယဝန်ကြီးဆာဂေးနော်ဇာရော့ဖ်နဲ့ရုရှားလွတ်တော်မတ်အလက်ဇန်ဒါဘာဘာကော့ဖ်တို့ပေါ်မှာလေရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့အခုလောက်ရဟာအပြူသဘောမဆောင်ဘူးလို့ဆိုပါတယ်ရုရှားအမေရိကန်ဆက်ဆံရေးကဆက်ပြီးတော့တင်းမာနေတော့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လဆက်မှုထိပ်သီးနိုင်ငံ20 G20 ဆွေးနွေးပွဲမှာတီးခြားတွေ့ဆုံကြဖို့အရေးဖြစ်နိုင်မဖြစ်နိုင်ကိုအင်ဂျီတော်ဘက်ကစဉ်းစားနေတော့မှာပဲ
အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့ကသူတို့ဖမ်းဆီးထားတဲ့အမေရိကန်နဲ့ဩစတြေးလျပရော်ဖက်ဆာ2ဦးရဲ့ဗီဒီယိုမှတ်တမ်းအစ်စ်ကိုဗုဒ္ဓနေ့ကထုတ်ပြန်လိုက်ပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့အဲ့ဒီပရော်ဖက်ဆာ2ဦးလွတ်မြောက်ရေးအတွက်သူတို့အဖွဲ့နဲ့ဆွေးနွေးညှိနှိုင်းဖို့တိုက်တွန်းလိုက်ပါတယ်။အသက်60အရွယ်အမေရိကန်ကဲဗင်ကင်းနဲ့48နှစ်အရွယ်ဩစတြေးလျတမိုသီဝီခ်စတုန်2ဦးဟာအာဖဂန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့အမေရိကန်တပ်ကတော်မှစတင်ပေးနေကြတာဖြစ်ပြီးသူတို့ကိုပြီးခဲ့တဲ့ဩဂုတ်လတုန်းကကျောင်းဝင်းအနီးမှာတင်းနှက်နဲ့ထောက်ပြီးပြန်ပြီးဆွတ်သွားခဲ့တာပါ။အာဖဂန်မှာရှိတဲ့အမေရိကန်လက်တအခြေဆက်စခန်း background နဲ့ Paul E. Charki, Afghan, Chinskano, Martin, Tintare, Tudo, Tapo, Winine, Professor Nugu, Taliban Uga, Lele Lujang, Video Dema, Piambi Swetu, Uga Piotavare, Pansi Tadurigo, Kamunza, Sassanjang, the Cha, Sassan, Pansi Kantaya, Dudu Pide, Timothy Wisco, Le Kamunza, Sassan Bajang, Tabime, Agenda, and Nasumio Manjeha, Agen Chakan, Tamuya, Takan, Muyaga, Mugani, Lumio, Yibe Pijang, Kuchima, Mosemuri, Chinibi Pide, Kevin King, Piro Dema Piotavare. Eddie video Matangura Zola Satanika Yakuga Jim Pedelule Kevin King up your body.
Pitisha Bemaji Elizabeth Ha when you choke Trisa me soya ye Uri Pi Manjati Powernet Mengutiane. Britain Lotogo Nidonga Senla Time Funly Bigabare. Bemaji Mengune Ma Pyogere Kisa Riguro Lotoma Shit Rimpate Mekwebido Sumpia Jamava. Britrix call Britain Iugani Bido Quetwe Ye Sunin Yama Gonzon Season Mo. EU poem hotel, Naga, Britain, and Birema letter and zone, bone the board to injure Yana on Chuba Mugle, Bima Giga, Mimone Matetu in Pujabari. EU got a talk on me, Britain in it, Luimujija, Nanganaga, Taiwan, a peso, Tankamu, nuclear lunion, lay aside Puri Sari, Tija Lula de Muarade, Nyapia Chama, Mapita, Jongle, Bima Giga, Pujagabari. Siboye, Nene. The Suyan in a Siboy Akon, Lobido, Loka, and Pandibone, Kone, Tomi, Kokamido, and Yuda Chama in it, Pinayaka, and Arima, Tomi, Tonsebu, Yutajan, Pyojagavari. Nedom Hame, Poyet, Tamachene, and Yisipema, Pobula Union Namune, Time Pi, that in Tolomunia, I know, go, Kagwayo, Tonsorama, Pitolo, Yadirusaya, Paris, the Bodu in Jago, Counter Pome, Longan, Gule, Api, Tomule, Pimajiga, Pyojagavari, Pimaji, and Mugune, Malashi, Lotto, Kala, to Imperting, Gunang, and Dog, he's in Pi. ແລະຈາກແມ່ຊີຊັນນີ້ກໍແທ້ປ્યોຕໍ່ກະແດ່ແທ້ສະເປນປຽນຟິລິບປິນແນ່ຕຸມີວຍາໂລຍະສະຫຼັງຄີ້ຊິນກໍແປປ່ຽວແກ່ປີໂດອເມລິກັນຕະໝັດໂດນັນທຣັມປຣິຕິນກໍລາແມ່ຫນັງງານໂນຄີ້ຊິນຈ້າງກໍແທ້ຕ້ວນປ່ຽວຈາກແກ່ດາຫມຊິໂລດີຄີ້ຊິນກໍສ້າງແງ່ຖ້າດາລະສໍແລະຢູ່ຊາຈຸດດີທັບປໍລາວ່າແດ່ດັ່ງແມ່ອິນປີໂດກໍຄີ້ຊິນຍະອະຕິຈາມະກັດຕະຢາດີໂລປຽມ
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32kHz 93နဲ့လိုင်းဒိုမီတာ40kHz 46.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေkHz တင်ကားခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်내ကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်မော်နော့ဒေသဘက်ကမေယူတောင်ကြားမှာတောတောင်ထူထပ်တဲ့ဒေသတွေမှာလက်နက်ကင်တွေဟာလိုင်ကောင်းတူနေထိုင်နေကြသလိုဒေသကန်တွေကိုလည်းအတင်းကြလက်နက်ကင်တင်နှံနေပေးနေတဲ့အတွက်လူမျိုးရေးတပ်ဖွဲ့တွေကရှင်းလင်းမှုတွေပြုလုပ်နေကြောင်းမနေ့ကကျင်းပတဲ့သတင်းနဲ့ရှင်းလင်းပွဲအတွင်သမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေး ထားကို တာစီလို့ တာစီဖို့ မေယူတောင်တန်းတွေဘောက လက်နက်ကိုင်တွေခုံအောင်ရစခန်းတွေကို လိုက်လံရှင်းလင်းနေကြောင်းလဲ သမရာယုံ ပြောခွင့်ရဦးစော်ထေကပြောပါတယ် ဒါပြင် ARSC လက်နက်ကိုင်အဖွဲ့ဘန္ဒာရေးတာဝန်ခံဆိုသူကိုလည်းမကြသေးခင်ကဖမ်းဆီးရထားသလို တခြားဖမ်းဆီးရမိသူတချို့ကလည်း မေယူတောင်တန်းတွေပေါ်မှာဒေသခံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့ လက်နက်ကိုင်တင်တန်းတွေပေးနေတာလို့ပြောကြားတယ်လို့ဆိုပါတယ်
ဆက်သွယ်ပုံမှန် 66 ကာဂျီနဲ့အရေးယူခံထားရတဲ့ The Voice နေစဉ်သတင်းစာရဲ့ Editor ဦးကျော်မင်းစွေကိုပြန်လွှတ်ပေးဖို့ပြင်သစ်အခြေစိုက် နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကမေးလွန်းကပဲတောင်းဆိုလိုက်ပါတယ် စစ်တပ်ရဲ့တိုင်ကြားမှုကိုပတ်လပ်ပေးဖို့နဲ့ဦးကျော်မင်းစွေကိုချက်ချင်းပြန်လွှတ်ပေးဖို့မနေ့တော့ကထုတ်ပြန်တဲ့ RSF အဖွဲ့ရဲ့ညဏ်ချက်ထဲမှာအခုလိုဖော်ပြထားတာပါအာဏာပိုင်တွေကိုဝေဖန်တဲ့ရေးသားတင်ဆက်မှုတွေကိုထိန်းချုပ်ဖို့ဖန်တီးထားတဲ့ဆက်သွယ်ရေးပုံမှန် 66 ကာဂျီကိုလည်းRSF အဖွဲ့ကနေပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။The Voice နေစဉ်သတင်းစာရဲ့အီတာဦးကျော်မင်းစွေရဲ့အာမခံရဖို့ဒုတိယအကြိမ်ရှောက်ထားချက်ကိုပြီးခဲ့တဲ့ဇွန်လ16ရက်နေ့ကပဲရန်ကုန်တိုင်းပိုင်းမြို့နယ်တရားရုံးကထပ်ပြီးတော့ပယ်ချခဲ့ပါတယ်။ ကြည်တောင်စုတစ္ဆာဆိုတဲ့သရိုစာကိုသဝိုက်သတင်းစာမှာဖော်ပြခဲ့လို့အီတာဦးကျော်မင်းစွေနဲ့အတူဦးကျော်စောနိုင်ခေါ်စာရေးဆရာဗြိတိရှ်ကိုကိုမောင်တို့ပုံမှန် 66 ကာဂျီနဲ့ဇွန်လ2ရက်နေ့တုန်းကတရားစွဲဆိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးဗြိတိရှ်ကိုကိုမောင်တို့ဆွဲဆိုထားတဲ့ပုံမှန်နဲ့မဆိုင်မှုဆိုပြီးတော့တရားသူကြီးကပုံမှန်ကနေအမှုကနေပြီးတော့ပတ်လပ်လိုက်တယ်လို့ဒီအဲဒါကြောင့်မို့လို့သူကဇွန်လ16ရက်နေ့ကပြန်ပြီးတော့လွတ်လာပါတယ် ဆက်သွယ်ပုံမှန် 66 ကာဂျီနဲ့တရားစွဲဆိုခံထားတဲ့အမှုပေါင်းမြန်မာပြည်မှာလောဆယ် 60 ကျော်ရှိပါတယ်အဲ့ဒီပုံမှန်66ကာကြီးဟာသမရဦးသိန်းစိန်အစိုးရကာလ2013ခုနှစ်မှာအတည်ပြုခဲ့တဲ့ဆက်သွယ်ပုံမှန်လည်းဖြစ်ပါတယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်တန့်ရေးတရုတ်နိုင်ငံအနေနဲ့ဖိအားပေးလှုပ်ဆောင်ဖို့ဝါရှင်တန်မှာကျင်းပတဲ့တရုတ်အမေရိကန်အဆင့်မြင့်ဆွေးနွေးပွဲအတွင်းအမေရိကန်ကတိုက်တွန်းလိုက်ပါတယ်ဒေတာရင်းတင်မာမှုတွေဆက်လက်မဖြစ်အောင်ဟန်တားလို့ရတဲ့ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်စီးပွားရေးတန်တပန်ရေးအရာဖိအားပေးမှုတွေပုံမလှုပ်ဆောင်ဖို့လိုတာဝန်ရှိကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဝါရှင်တန် DC မှာဗုဒ္ဓနေ့ကကျင်းပတဲ့အစည်းအဝေးအတွင်းပြောကြားလိုက်ပါတယ်မြောက်ကိုရီးယားကဖန်စီပြီးအကျဉ်းချခဲ့တဲ့အမေရိကန်ကျောင်းသားတဦးအခုသတင်းပတ်အစောပိုင်းမှာတေဆုံးသွားခဲ့ပြီးတဲ့နောက်ဆွေးနွေးမှုတွေအတွင်းမြောက်ကိုရီးယားအရေးကဦးစားပေးဆွေးနွေးစရာဖြစ်လာခဲ့ပါတယ်
ဗြိတိန်ပြည်မာကြီးအလစ်ဘက်ရဲ့ကျင်ရတော်မင်းသားကြီးဖိလစ်ကျမ်းမာရေးမကောင်းလို့တတ္တမမြောက်အက်ဒဝတ်ဘီရင်ဆေးရုံမှာဆေးကုသမှုခံယူနေရပြီးတော့အချိန်လေးကောင်းကောင်းမွန်မွန်ရှိနေတယ်လို့တော်ဝင်နန်းတော်ရရှိတဲ့ကမနေ့တော့ကပဲကျင်ညာချက်ထုတ်ပြန်ပါတယ်အီဒင်ဘရာမျိုးသားကြီးလည်းဖြစ်တဲ့အဲ့ဒီမင်းသားကြီးဖိလစ်ဟာအသက်96နှစ်အရွယ်ရှိနေပါပြီလူလူနဲ့ဆက်ဆံတွေ့ဆုံမှုတွေဖြတ်တောက်ထားပြီးတော့လူမှုရေးဂုဏ်သုဆောင်တာဝန်တွေကိုလည်းဆက်ပြီးတော့မလုပ်တော့ဘူးလို့ပြီးခဲ့တဲ့မေလကကြေညာထားပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့မင်းသားကြီးဖိလစ်ဟာစီးအိမ်မှာယောဂပိုဝင်ခဲ့ပြီးနှလုံးသွေးကြောပိတ်တဲ့ယောဂဝေဒနာတွေခံစားခဲ့ရပါတယ်။မနေ့တုန်းကဘီအမကြီးရဲ့ဗြိတိန်လွတ်တော်အဖွဲ့မိန့်ခွန်းပြောဆိုရမှာမင်းသားကြီးဖိလစ်မတက်ရောက်နိုင်လို့တားဖြစ်သူအင်ရှင်မင်းသားချားစ်တက်ရောက်ခဲ့ပါတယ
်။ကျော်သာရီးနေမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလေခင်ဗျာ။အခုတော့ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသဘက်ကမေယူတောင်ကျောင်းမှာလုံခြုံရေးတပ်ဖွဲ့ကရှင်းလင်းမှုတွေလုပ်နေကြောင်းမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထိပ်ကပြောကြားပါတယ်တောတောင်ထူထပ်တဲ့ဒေသမှာလက်နက်ကင်တွေဟာလှိုင်ကောင်းတူးနေထိုင်နေကြသလိုဒေသခံတွေကိုလည်းအတင်းအကျပ်လက်နက်ကင်တင်တန်းတွေပေးနေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းဦးစော်ထိပ်ကပြောသွားတာပါအခုအခါမှာဖမ်းဆီးထားသူပေါင်း600ကျော်ရှိနေပြီးရင်ဆိုင်တိုက်ပွဲအတွင်းအသေးဖမ်းမိသူတွေလည်းရှိတယ်လို့ဆိုပါတယ်အကြောင်းစုံကိုတော့ကိုအောင်ကစူးစီးတင်ပြထားပါတယ်
ရခိုင်ပြည်နယ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလာနေတဲ့အနေအထားကိုတားဆီးဖို့မေယူတောင်တန်းတွေဘောကလက်နက်ကင်တွေကိုအောင်ရစခန်းတွေကိုလိုက်လံရှင်းလင်းနေကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ဒေးကပြောပါရတယ်။ဒါပြင် ARS လက်နက်ကင်အဖွဲ့ဗန္ဒာယီတာဝန်ခံဆိုသူကိုလည်းမကြခင်ကဖမ်းဆီးတရားမိထားတယ်လို့တခြားဖမ်းဆီးရမိသူတချို့ကလည်းမေယူတောင်တန်းတွေဘောမှာဒေသခံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့လက်နက်ကင်တင်တန်းတွေပေးနေတာလို့ပြောကြားကြောင်းဦးစော်ဒေးကပြောပါရတယ်။
ဖိလစ်ပိုင်လိုမှာတော့အခုလက်ရှိကြုံတွေ့နေတဲ့အနေအထားမျိုးပေါ့နော်ဒီလိုမျိုးတိုက်ခိုက်နေတဲ့အထိဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ရွာတိုင်းရွာတိုင်းမှာတို့ရဲ့အမာခံပေါ့နော်တို့လေ့ကျင့်ပြီးသင်တန်းပေးထားတဲ့လူတွေရှိနေတယ်အဲဒီရှိရနေပြီးတော့ဆက်ပြီးတော့အချိန်မရွေးပေါ့နော်အဲလက်လက်ခင်ရန်ကျန်တဲ့ပံ့ပိုးမှုနဲ့လုပ်လိုက်မယ်ဆိုရင်ကျွန်တော်မောင်တော်ကအချိန်မရွေးအဲအကျန်းဖက်တိုက်ခိုက်နေတဲ့ပေါင်းကူးချေကိုဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တွေ့ရတယ်မေယူတောင်ကျောဆိုတာဟိုတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီမှာဒီဒေသကိုစိုးပိုးထားတဲ့တောင်ကလည်းမေယူတောင်ကျောပဲရှိတယ်
လွန်ခဲ့တဲ့ဖေဖော်ဝါရီလလောက်ကစလို့ဒေတာရင်းနေမြေရှင်းလင်းမှုတွေလုပ်တာမှာတက်မရော်အနေနဲ့မပါဝင်တော့ပဲ။နေကြဆောင်ရဲတပ်ဖွဲ့နဲ့နေမြေကန်ရဲတပ်ဖွဲ့တွေကသာတာဝန်ယူဆောင်တဲ့ချိန်အတွင်းအကြမ်းဖက်တိုက်ခိုက်ဖို့ရွာသူရွာသားတွေကိုတင်းနှံနေပြနေတာလို့ဥစော်ထေးကပြောပါရယ်။ဒီလိုဒေတာရှင်းလင်းမှုတွေလုပ်ရမှာအကြမ်းဖက်ခုခံမှုတွေရှိခဲ့တယ်လို့ဒေတာကန်ရွာသားတချို့လည်းတက်ပြတ်ခံရကြောင်းသူကပြောပါရယ်။အဲဒီဒေတာကန်အစွန်ရောက်တဲ့နိုင်ငံတကာကအစွန်ရောက်အကြမ်းဖက်အဖွဲ့တွေနဲ့လည်းဆက်ဆက်မှုရှိနေတာကိုဥစော်ထေးကအခုလိုထောက်ပြပါရယ်။
ကျွန်တော်တို့ဒီအာရှဒေတာမှာအကြမ်းဖက်တွေဟိုထွက်ပေါ်လာတယ်လို့ပါကစ္စတန်က training တွေပေးတယ်လို့ပြောလို့ရှိတယ်။အဲ့မှာလည်းတကယ် Al-Qaeda လို့ပြောလို့ရှိတယ်ပေါ့နော်။ Al-Qaeda network ရှိတယ်။အဲ့ Al-Qaeda အခုဒီဘက်မှာဆိုရင်ကျွန်တော်တို့ကအရှေ့လည်းဘက်မှာဆိုရင် ISIS ရှိတယ်။ ISIS network ရှိတယ်။ ISIS network ကအခုဖိလစ်ပိုင်လို့ပြောလို့ဒီကျွန်တော်ဆက်လာပြီပေါ့နော်။အဲဒါပေမဲ့ဒီဘက်မှာ Al-Qaeda ကသူတို့ကဘုကမတူဘူး။သို့တော့အဲ့အရာကိုဆက်ဆက်ပြီးလုပ်တဲ့လူတွေကတော့သွားပြီးတော့တူနေတာပေါ့နော်အဲ့လိုတော့ရှိတယ်ဒီပဆက်ဆက်မှုရှိလားပြောရင်တော့ရှိတယ်ငွေကြေးရတော့လည်းကောင်းဒီ ideology အပိုင်းရတော့လည်းကောင်းဆက်ဆက်မှုရှိတယ
်ဒါပေမဲ့လည်း Arakan Rohingya Salvation Army အဖွဲ့ကတပ်မှုကြီးအတ္တဦးလာနဲ့ writer သတင်းဌာန online ပေါ်ကနေတဆင့်ပြလုပ်တဲ့ရုပ်သံမေးမြန်းချက်မှာနိုင်ငံသားက IS စစ်သည်ကြအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့သူကညင်းဆိုခဲ့ပူပါတယ်။ဒီကနေ့အချိန်ထိဖမ်းဆီးရမိသူပေါင်း62ယောက်ရှိပြီးစစ်ဆေးမှုအပြီးလွှတ်ပေးခဲ့သူအချို့ရှိပေမဲ့အမှုရင်ဆိုင်နေရာဆဲဥယျာဉ်593ယောက်ရှိတယ်လို့လည်းဦးစော်ထေးကပြောပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါ။ရခိုင်ပြည်နယ်အခြေအနေတွေကနေကရင်ပြည်နယ်ဘက်ကိုလည်းကြည့်အောင်ပါ။ မြန်မာနိုင်ငံမှာငြင်းငြိမ်းဖို့ဆောင်နေတဲ့ကာလအတွင်းမူရေပေါ်လစီတွေတိကျမချမှတ်ရသေးတဲ့အတွက်ကြောင့်ကရင်ပြည်နယ်မှာတိုယိုထိုင်းကုမ္ပဏီကကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားပြီးစက်ယုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့တရင်လူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတရားကျော်ကကန့်ကွက်လိုက်ကြပါတယ်ဒီအကြောင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ဖအံမြို့နယ်အတွင်းမှာလျှက်စစ်ဓာတ်အား1100မီဂါဝတ်ထွက်မဲ့ကြောင်မီးသွေးသုံးဒါအပိစက်ယုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းကုမ္ပဏီကဖိတ်ကြားပြီးမြန်မာအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မဲ့အစီအစဉ်မိတ်ဆက်ပွဲကိုကရင်ပြည်နယ်ခမ်းမမှာဂျွန်လ22ရက်နေ့ကကျင်းပခဲ့တာပါဒီလိုကျင်းပပြီးမှအစိုးရဘက်ကလည်းဒီစီမံကိန်းကိုဆက်လုပ်မဲ့အနေအထားတွေကြောင့်ကရင်လူမှုအခြေပြုအဖွဲ့30ကျော်နဲ့အတူအရက်ဖက်အဖွဲ့အစည်းပေါင်း100ကျော်ကကြောက်ခွက်ခဲ့ရတာဖြစ်တဲ့အကြောင်းကိုလည်း EITI လုပ်ငန်းစဉ်ရဲ့အရက်ဖက်ကိုယ်စားလှယ်ဖြစ်တဲ့စောမီဘွဲ့တို့ကအခုလိုပြောပါတယ်
ပြာကိုခန့်ခွက်တယ်ဒီဒီဆက်စီကုမ္ပဏီ PTCL ကုမ္ပဏီကလုပ်တဲ့လုပ်ငန်းတွေကဒီကိုနေမြတာမသိမရှိဘူးတို့ကျွန်တော်လုပ်နေတဲ့ပုံစံတွေကလည်းဒီသူကိုဒီဒီတစားဆင်းပြတာတွေမရှိဘူးပြီးတော့အခုတော့နေတဲ့19ရက်နေ့20ရက်နေ့မှာဒီရွာတွေမှာသူတို့ခေါက်သွားတင်းတင်းလုပ်တယ်ဒီတော့ဒီနေ့ကတော့ဒီနေ့ဆမ်းမမှာလောက်တဲ့ပွဲတွေကလည်းအချိန်လုံတော့မှုတွေမဖြစ်ဘူးပြီးတော့လူတို့တွေကိုလည်းစေစာနားမယ်အောင်ရှင်းပြတဲ့ process မဟုတ်ဘူးလို့ကျွန်တော်တို့နားခဲ့တယ်လေဒီနည်းပညာအကောင်းကျောင်းကိုပဲပြောရတာလေသူတို့နဲ့ပတ်သက်ပြီးတော့ဘာမှပြောရတာမရှိဘူးအရင်ဆုံးကတော့ရေယာနဲ့ပတ်သက်တဲ့အချက်အလက်တွေဒီဝင်ရှိလာတယ်ဒါကတော့ဖြစ်ချင်းဖြစ်လာတဲ့အရာတွေပေါ့နောက်ပိုင်းတွေကျတော့ခုနကပြောတဲ့ဒီလူတို့တွေရဲ့ထိခိုက်နေတာမှုတွေကိုကတူကတောင်းဝေးပြမှာလဲပေါ့ကတူကဆောက်ရှိပြမှာလဲပေါ့ဟိုကကျွန်တော်တို့သင်တဲ့ဒီတောင်းဝေးမှုတောင်းဝေးချက်မှုပိုင်းမှာဒီလူတွေကကတူကိုအားကိုးရမှာလဲပေါ့နော်တကယ်ရပြဿနာဖြစ်တာဒီနေ့ဆက်ပြဿနာဖြစ်တော့လည်းနောက်ပိုင်းခုနကဒီတန်လင်းမြစ်ကိုအဆုံးပြမှာ哦ဆိုတော့တန်လင်းမြစ်နဲ့ပတ်သက်တာမြစ်ဆောင်နဲ့ပတ်သက်တဲ့အဲဒီညနေမှုတွေပါလေဖြစ်လာလို့ဒီဒီနေ့မြစ်ဆောက်ရှောက်မှုတောင်းဝေးရှိတာလို့ဆိုရင်ဒီလူတွေကကတူကိုတိုင်ရမလဲဆိုတဲ့ဟာလေးပေါ့လေအဲ့ဒီဟာလေးတော့တူတွေတော့ဆက်တော့ခက်ခဲမလာမဲ့တော့ဖြစ်ပါလေခ
င်ဗျာဒီနေ့အတွင်းကတန်လင်းမြစ်ကိုအသုံးပြုလုပ်ဆောင်မဲ့အစိုးရရဲ့စီမံကိန်းနဲ့ပတ်သက်လို့ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကငင်းငယ်တိဆောက်နေတဲ့ကာလမှာစီမံကိန်းရဲ့ကောင်းကျိုးဆိုးကျိုးတွေကလူမှုတွေအပေါ်မှာတည်ရမှုတွေရှိနိုင်တဲ့အတွက်ကြောင့်ဆိုပြီးအကြီးစားစီမံကိန်းတွေမလုံဆောင်တင်သေးဘူးဆိုပြီးပြောဆိုနေကြတာပါဒီထဲမှာမြန်မာအစိုးရနဲ့တနိုင်ငံလုံးဖိကတ်တိုက်ခတ်မှုရစေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကိုလည်းဆွေးနွေးပွဲတိုင်းမှာပြောဆိုခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုမြန်စစ်တပ်အားဖြင့်စစ်ရုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ KNU အနေနဲ့ပတ်ဝန်းပတ်သက်မှုတွေကိုလည်းမေးခွန်းထုတ်เสียဖြစ်နေတယ်လို့လည်းဆိုပါတယ်
ဒီပြည်ကတဲ့ကိုရဲ့မှာဝစ်ကြီးမှာလောက်ရတဲ့လူစုခေါက်ခတ်ခြင်းမှာတော့ GNU တာဝန်ရှိသူတယောက်ကနေပြီးတော့ဂျပန်အတွေ့အကြုံရှင်းွားတာတွေတွေ့ရပါတယ်ခင်ဗျာ။ဆက်လက်ကြတော့ကျွန်တော်တို့အရက်ပဲတက်မှာတော့ဒါတွေကစဉ်းစားကြရတယ်ဖြစ်လာတယ်ပေါ့နော်။ဒီရှားကာလမှာပေါ့လေဒီလိုမျိုးဒီမှာဂိမ်းတွေအကြီးစားဆုံးမှာတကယ်မလုပ်သင့်ဘူးလို့ကျွန်တော်တို့ထင်တယ်။ဘာလို့လဲဆိုတော့အခုကမူတွေရှားကာလနဲ့ပတ်သက်တဲ့မူတွေပေါ့ policy တွေလည်းမရှိသေးဘူးဆိုတော့လေ
။ KNP နဲ့ခမ်းမမှာပြုလုပ်ခဲ့တဲ့တိုယိုထိုင်းကုမ္ပဏီနဲ့အစိုးရရဲ့မိတ်ဆက်ပွဲမှာလည်းမြန်မာအစိုးရဘက်ကကရင်ပြည်နယ်ဝန်ကြီးချုပ်တက်ရောက်ခဲ့ပြီးသူ့ရဲ့သဘောထားကိုလည်းပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောပါတယ်
။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒီနေ့ဆင်းရဲပွဲမှာတော့သူကတော့ဒါကြီးကိုလုပ်မယ်လို့တော့ပြောရတယ်လေ။လုပ်မယ်ပြောဒါကြီးကိုဆက်လာတဲ့ဒီကြောင့်မင်းတို့ရဲ့ဆက်ရည်နဲ့တက်တက်ပြီးတော့အကျွေးဟိုပါပါတယ်။လူတို့တွေကတကယ်ကိုဟိုဟိုကျိုးတွေပါလေပေါ်ပေါ်လောက်ခံစားရမယ်ဆိုတော့သူကသူ့လူတို့ပြည်တဲ့ဖြစ်ကိုအပြစ်ကိုကဲဒီမဲ့တော့သူကပြောရတာတော့သိရတယ်က
ကြောင်မီးသွေးသုံးပြည့်စစ်တာအပိစေရံကိုကရင်ပြည်နယ်ဝစ်ကြီးကျေးရွာနီးမှာတည်ဆောက်နေတာဖြစ်ပြီး2018ခုနှစ်ကနေစတင်လုပ်ဆောင်ပြီး2022ခုနှစ်မှာအပိစက်ထုတ်လုပ်နိုင်လိမ့်မယ်ဆိုပြီးရထားချက်ရှိတာပါကရင်ပြည်နယ်အတွင်းမှာအစိုးရအနေနဲ့ဖွံ့ဖြိုးရေးနဲ့စိုင်းရင်ထုတ်လုပ်မှုတွေမြင့်တင်နိုင်ဖို့အတွက်ရည်ရွယ်ပြီးလုပ်ဆောင်နေပေမဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေနိုင်တာကြောင့်အရက်ထက်လူအဖွဲ့အစည်းတရာကျော်ကကံခွက်ရတာဖြစ်တယ်လို့လည်းသဘောထားထုတ်ပြန်ခဲ့ပါရဲ့ရှင်
။ view သတင်းတော့မအေးမှဖြစ်ပါရယ်ခင်ဗျာ။အခုတော့ American ရောက်ကရင်တိုင်းဒေသတူရဲ့အခြေအနေကိုပြောပြချင်ပါတယ်။ American ပြည်တော်စုမြောက်ကယ်ရိုလိုင်းနားပြည်နယ် Charlotte မြို့ဗဟိုအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒီကရင်ဒုက္ခသည်ကိုထွန်းလွန်စင်ကိုပြီးခဲ့တဲ့သတင်းပတ်တည်းမှာတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တရားရုံးမှာတော့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ကရင်တိုင်းဒေသဒုက္ခသည်ကိုထွန်းလုံစိန်ကိုပြီးခဲ့တဲ့သတင်းပတ်တည်းရှာလော့မြို့ဗဟိုအကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ပြီဖြစ်တယ်လို့ဒုက္ခသည်ဒီအမေရိကန်ကိုလာဖို့ကူညီပေးနေတဲ့ Episcopal Migration Ministry ဘာသာရေးအဖွဲ့တာဝန်ရှိသူ Mr. Blackwood ကပြောပါတယ်
Yes, he is currently out of jail. It's been, I think it was last week, living in a community where there are other people.
အခုတော့သူအချင်းဆောင်နဲ့မှမဟုတ်တော့ပါဘူး။ပြီးခဲ့တဲ့ဘက်ကပဲထွက်လာတာပါ။သူတယောက်တည်းပဲအထီးကျန်လည်းဖြစ်မနေတော့ပါဘူး။သူနဲ့ဘာသာတူလူမျိုးတူအတိုင်းဝန်းတွေကြားမှာနင်းနေရပါပြီ။သူ့လုံခြုံရေးအတွက်သူ့မှုနဲ့ပတ်သက်တဲ့တခြားအချက်လက်တွေကိုတော့ကျွန်မဘာမှမပြောလိုပါဘူး
။အသက်22နှစ်အရွယ်ကိုထွန်းလွန်စိန်ဟာထိုင်းနိုင်ငံမေလာဒုက္ခသည်စခန်းမှာကလေးကဆေးကုသမှုခံယူနေသူဖြစ်တာကြောင့်သူ့ရှိနေရဲ့ရှောင်လဲချက်တွေအရကိုထွန်းလွန်စိန်ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကိုငဲ့ကွက်ပြီးအကျဉ်းထောင်ကနေအာမခံနဲ့ပြန်လှုပ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပုံရကြောင်းကိုထွန်းလွန်စိန်ရှားလို့မျိုးအကျဉ်းထောင်မှာရှိစဉ်စကပြန်အဖြစ်ကူညီဆောင်ရွက်ပေးခဲ့သူစောခုထုက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့တပတ်လောက်ကသူ့ကိုအဲ့တရားရုံးကနေလွတ်လိုက်တာ။တရားသေးတော့မဟုတ်ဘူး။သူ့မှာယုံကျင်းနေရှိသေးတယ်လို့ပြောပါတယ်။ဆိုတော့သူ့ကိုအခုတော့အာမခံနဲ့လွတ်ထားတဲ့သဘောရှိပါတယ်။သူ့ယုံကျင်းနေအတွက်ကလည်းသူ့မှာနည်းနည်းလေးရှိအခက်အခဲရှိတာကသူ့အတွက်အော်တော့စကပြန်မရှိဘူးဖြစ်နေတယ်ဟုတ်ဒီတရားရုံးမှာသုံးမဲ့စကပြန်တရားဝင်စကပြန်ပေါ့နော်လိုအပ်တဲ့အတွက်အဲ့ရအတွက်လည်းသူတို့ကအရှာနေရတာပေါ့နော်သူရဲ့ယုံကျင်းနေတဲ့ရှိသေးတယ်လို့ပြောတယ်ကျွန်တော်ထင်တာတစ်ခေါက်တော့မဟုတ်နိုင်သေးဘူးသူအခုရှာလို့မှရှိပါတယ်ကျွန်တော်တို့ဒီဒုက္ခတွေကိုကူညီတဲ့ဒီကက်သလစ်ဌာနကအေဂျင်စီကနေပြီးတော့သူ့ကိုရှာလို့ကဘာအပတ်မန့်တစ်ခုငါးရပေးရလို့သိရတယ်ကျွန်တော်အဲ့ဒီမှာသွားတွေ့တယ်ဆိုတော့သူအိတ်ကန်အပါတ်မန့်မှာသူတယောက်တည်းနေတယ်သူ့ကိုကြည့်ရတော့လောလောဆယ်တော့အချိန်အစဉ်ပြေပါတယ်ခင်မင်းပါလေကောက်ကိုချက်စားတတ်တယ်ဆိုတော့လေ
ဆိုတော့သူ့ရဲ့ကျမ်းမာရေးအခြေအနေရောဘယ်လိုမြင်ရပါသလဲ
ကျမ်းမာရေးကကောင်းတယ်သူ့အတွက်ကျန်းကျန်းမာမာပဲသူ့ကိုမေးကြည့်တဲ့အခါမှာလဲဟိုအဖြေကတော့ဒါလည်းမဖြေနိုင်ဘူးဒါပေမဲ့သူကတော့ဖြစ်ချင်းဖြစ်နိုင်ရင်တော့သူ့အမိနဲ့ပဲစကားပြောချင်တယ်အဲ့ဒီညမှာကျွန်တော်ခေါ်ကြည့်သေးတယ်ခေါ်လို့မရဘူး
ဘာကြောက်လင်းပေါ်နေစင်းပြရလဲဆိုတာမေးကြည့်သေးလားခင်ဗျဟု
တ်ကဲ့မေးကြည့်တာကိုအဖြေမရပါဘူးသူမေးလိုက်တိုင်းသူကတစ်ခုခုကိုတွေးနေတယ်လို့ပဲအဲသူတစ်ခါဖြေဘူးရတော့ဖြစ်သွားလို့ဖြစ်သွားတယ်လို့ပဲသူဖြေတယ်ဆိုတော့သူ့ကိုမေးခွန်းတစ်ခုခုကိုတေးချာမေးကြည့်လိုက်ရင်သူမဖြေနိုင်ဘူးဖြစ်နေတယ်အဲကြည့်ရတဲ့ပုံစံကတော့သူလည်းပြောပြတယ်သူခိုင်းဘက်မှဒီဒုက္ခတစ်ခါမှနေကြတော့သူသေးတယ်ပါတောက်ရတယ်လို့သူကိုယ်တိုင်ပြောတယ်
ကိုထွန်းလုံစိန်မှာဇနီးနဲ့ကလေးငယ်ရှိပြီးလောလောဆယ်မေလာဒုက္ခသည်စခန်းမှာနေထိုင်နေကြောင်းမကြခင်သူတို့အမေရိကန်ပြည်ထောင်စုကိုရောက်လာမယ်လို့မျှော်လင့်ထားကြောင်းစောခုထုကပြောပါတယ
်သူရဲ့အမျိုးသမီးနဲ့သူကလေးဟာကျွန်တော်ထင်တာဟိုမှာထိုင်းမှာကျင်းခဲ့တယ်မကြခင်လာမယ်လို့သိရတယ်နောက်ပြီးတော့သူ့မှာဒီမှာအမျိုးတွေလည်းရှိတယ်လို့ပြောတယ်ဒီမှာဆက်သွယ်ရတယ်လို့ပြောတယ်တကယ်လို့သာဆိုရင်တရားရောက်ကအမျိုးတွေပါဖြစ်ဖြစ်ပေါ့နော်ဟိုသူ့ကိုလက်ခံပြီးတော့ကြီးရှုမဲ့ဆိုလို့ရှိရင်တော့သူ့ကိုဒီမှာတနေရာမှာတော့အခြေချပေးဖို့ရှိပါတယ်။ဟိုပါပေါ့နော်။မိသားစုတွေနဲ့ကောင်းမွန်ပြန်နေတော့ပုံမှန်ပြန်ဖြစ်သွားနိုင်ပါတယ်
။ကိုထွန်းလွန်စိန်ဟာမေလ25ရက်နေ့ကမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့ဒေါဂလတ်စ်နိုင်ငံတကာလေးစိတ်ကနေအမေရိကန်လေကြောင်းလိုင်း AA ခီးစဉ်အမှတ်9242နဲ့သူအခြေချနေထိုင်မဲ့ကမ်းခြေမြို့နယူးဘန်ကိုသွားမဲ့လေယာဉ်ပြန်တမ်းဖို့ပြင်ဆင်နေချိန်မှာထိုင်ရန်ကနေထပြီးလေရင်တကားမကြီးကိုသွားဖွင့်ဖို့ကြိုးစားတော့လေရင်မဲနဲ့အခြားခီးတဲ့နှစ်ဦးကတားမြစ်ရကလေရင်မဲရဲ့လက်ကိုကိုက်ပြီးလေရင်ပြေးလန်းပေါ်ခုံချထွက်ပြေးခဲ့ပါတယ်။အဲဒီနောက်လေရင်ဝန်ထမ်းတွေကသူ့ကိုဝမ်းမီဖမ်းဆီးခဲ့ရကအမှုရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်မှာ2005ခုနှစ်ကစလို့လာရောက်အခြေချနေထိုင်တဲ့ဒုက္ခသည်ပေါင်း25,000ကျော်ရှိပြီးအဲဒီထဲမှာ9,400ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ယူပန်မြို့မှာအခြေချနေထိုင်တဲ့မြန်မာဒုက္ခသည်ဦးရေ1900ရှိတဲ့ထဲမှာအများစုကကရင်တိုင်းသားတွေဖြစ်ကြပါတယ်ခင်ဗျာ
ဆရာရှင်ခင်ဗျာမြို့ပြပေါ်ကကျူးကျော်အင်အားတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲတိမ်မွေးတဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်အားတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွေရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်တင်ပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သတင်းရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လဲခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မင်းမြန်လိုတာတွေကိုစာနဲ့ဖြစ်စေအတန်ဆိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-2-3-8-5-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒါမဲ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့အမေရိကန်ကိုရီးယားဆက်ဆံရေးအခြေအနေကိုတင်ပြပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ပထမဆုံးအကြိမ်ဖြစ်လာမယ့်သတင်းပတ်ထဲမှာတွေ့ဆုံကြပါလိမ့်မယ်။ခေါင်းဆောင်တို့ဦးတွေ့ဆုံကြတဲ့အခါအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံစလုံးအတွက် NDA ရှိနေတဲ့မြောက်ကိုရီးယားအရေးကိုတေချာပေါက်ပြောဆိုကြမယ့်သဘောရှိနေပါတယ်။နှစ်နိုင်ငံကြားသဘောထားကွဲလွဲမှုတွေတိုးလာနေတဲ့လုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုတော့ညီညွတ်ရေးကိုပြသတဲ့အနေနဲ့ပြောကြမယ့်သဘောတော့မရှိပါဘူး။ဒီအကြောင်း VOA သတင်းတော့ Brian Patton တောင်ကိုရီးယားမြို့ဒီဆိုးမြို့ကနေပေးပို့ထားတာကိုတော့ကိုကျော်အောင်လင်းကပြောပြပါမယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံမှာ15လကျော်အဖမ်းခံထားရကနေပြန်လွတ်ပေးလိုက်ပြီးတော့ရပ်ပိုင်းကြမှာပဲ။ပြီးခဲ့တဲ့သတင်းပတ်တုန်းကတည်ဆုံသွားခဲ့တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာရဲ့ကိစ္စပူပူနွေးနွေးရှိနေတော့မှာအမေရိကန်နဲ့တောင်ကိုရီးယားသမ္မတ2ဦးတွေ့ဆုံကြမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်မှာလာမယ့်ပတ်ဇွန်လ28ရက်နေ့ကျရင်သမ္မတ2ဦးတွေ့ဆုံကြမှာပါ။မြောက်ကိုရီးယားဆိုရကအမေရိကန်ကျောင်းသားဝမ်ဘီယာကိုရရက်ဆက်ဆက်ဆက်ဆံခဲ့တဲ့ကိစ္စအပြင်မြောက်ကိုရီးယားရဲ့အချင်းချင်းစမ်းသပ်ပစ်လွတ်နေတဲ့နျူကလ িয়ার နဲ့ပဲ့ထင်းတပ်ဒုံးကျည်ကိစ္စတွေရှေ့ဆက်ပြီးတော့မလုံနိုင်အောင်တားမြစ်ရေးဆရာတွေကိုဆွေးနွေးကြမယ်သဘောရှိပါတယ်။ဒါပေမဲ့ဒီကိစ္စတွေအကောင့်ထဲပေါ်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အပေါ်မှာတော့တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။သမ္မတထရမ့်အဆိုရကတော့အမေရိကန်ပြည်ထောင်စုကိုလှမ်းပြီးတော့ပစ်လွတ်တိုက်ခိုက်နိုင်တဲ့မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးကျည်စီစဉ်ကိုကလာရိုတားမြေကိစ္စကိုဦးစားပေးနေပါတယ်။မြောက်ကိုရီးယားရဲ့အဓိကစီးပွားဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစစ်ရေးအရချင်းချောက်မှုနဲ့စီးပွားရေးအရဖိအားပေးတာတွေမြောက်ကိုရီးယားကိုလုံနေတဲ့အပေါ်အမေရိကန်ဘက်ကစိုးရိမ်မကင်ဖြစ်ခဲ့တာပါ။အခုတော့သမ္မတထရမ့်ကတရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေဟာအလုံးမဖြစ်လို့စိတ်ပျက်တဲ့အကြောင်းထုတ်ပြောပါပြီ။တောင်ကိုရီးယားသမ္မတအစ်စ်ကတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားတင်းမာမှုတွေပြေလျော့အောင်EU ပိတ်ဆို့မှုတွေနဲ့စစ်ရေးတိုးမြင့်မှုတွေအစားဆက်ဆက်ဆွေးနွေးမှုတွေလုပ်ပြီးတော့ချိန်ခွင်ရှာဖို့ညှိနှိုင်းနေတာပ
ါ진정으로바라는것은
김정은အနေနဲ့အဓိကလိုချင်မဲ့ကိစ္စကတော့သူ့ဆိုရအတွက်လုံခြုံရေးအမခံချက်တစ်ခုရှိနေဖို့ပဲလို့ကျွန်တော်ယူဆတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ပြောသွားခဲ့တာပါသူ့ရဲ့တင်ပြကမ်းလှမ်းချက်ကိုအမေရိကန်ဘက်ကကောင်းကောင်းလက်ခံမဲ့သဘောတော့မရှိပါဘူးအထူးသဖြင့်သမ္မတထရမ့်ရဲ့ခက်ကြမ်းကြမ်းမူဝါဒတွေကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနေထောက်ခံပြီးခဲ့တဲ့နောက်ပိုင်းမှာပါမြောက်ကိုရီးယားရဲ့ third missile ဒုံးကျည်ပြုလုပ်မှုကိုကာကွယ်တဲ့စနစ်တစ်ခုအမေရိကန်ဘက်ကအပြည့်အဝချထားမဲ့ကိစ္စကိုအချိန်ဆွဲထားဖို့တောင်ကိုရီးယားသမ္မတကဆုံးဖြတ်ချက်ချထားပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာမှုတစ်ရပ်လုပ်ဖို့လိုအပ်တယ်ဆိုတာကြောင့်အမေရိကန်ဘက်ကလည်းစိုးရိမ်မှုတွေပို့ပြီးတော့ရှိလာနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုဖျက်သိမ်းပြစ်မယ်လို့သမ္မတထရမ့်ဘက်ကလည်းချင်းချောက်ထားတာပါ။အဲဒါကြောင့်လည်းပြီးခဲ့တဲ့နှစ်တုန်းကနိုင်ငံကုန်သွယ်ရေးမှာ28ဘီလီယံဒေါ်လာလုံငွေပြခဲ့ပါတယ်။တောင်ကိုရီးယားစီးပွားရေးခေါင်းဆောင်တွေကတော့အမေရိကန်ပို့ကုန်တွေတိုးမြင့်စေမဲ့10ဘီလီယံဘိုးရန်ပုံငွေတစ်ရပ်ကိုထူထောင်ရေးအမေရိကန်ဘက်ကိုကမ်းလှမ်းဖို့တောင်ကိုရီးယားသမ္မတကိုအကြံပေးထားကြပါတယ်။တောင်ကိုရီးယားသမ္မတဘက်ကတော့ဟွန်ဒိုင်းကုမ္ပဏီလိုတောင်ကိုရီးယားစက်ရုံတွေအမေရိကန်မှာလာပြီးတော့တည်ဆောက်ချင်နေတဲ့အကြောင်းဒီလိုလှုပ်ချင်းအားဖြင့်လူ4000ကျွဲလောက်လောက်ရမှာဖြစ်ပြီးအမေရိကန်အတွက်ဒေါ်လာ138ဘီလီယံအမြတ်ဆုံးရလာနိုင်မယ့်အကြောင်းဒီကထားပြီးတော့ပြောဆိုမဲ့သဘောရှိနေပါတယ်ခင်ဗျာ
ကိုကိုကြောင်းလင်းတင်ပြခဲ့တာပါ VOA အမေရိကန်တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကစာသားပတိနေ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မဲ့ပြင်ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
လုံုံကြီးနဲ့ပတ်သက်ပြီးတော့စိတ်မချရတဲ့အတွက်ကြောင့်ဒီတိုင်းဟိုသွားဖို့လာဖို့အတွက်ခက်ခဲတာကိုပြောတာပါဒီလိုမျိုးပိတ်ပင်ထားတ
ာမကြာခင်ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်အပြည့်ဦးကျော်ဇန်တာကစူးစီးတင်ပြထားပါတယ
်စစ်တပ်ကဒေါအောင်ဆန်းစုကြည်ဘယ်တော့စင်ခွန်မလဲဆိုတဲ့ကောင်စင်နဲ့ဘတ်တလစ်နဲ့ရေးသားထားတဲ့ဆမာကို Asia Times မှာဖတ်ရပါတယ်ဆယ်စုနှစ်နဲ့ချီစစ်အစိုးရအုပ်စုခဲ့ပြီးတဲ့နောက်သူကအစိုးရဖွဲ့ခွင့်ရလာရင်အခက်အခဲတွေတွေ့ကြုံရလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ဟာ1980ပြည့်လွန်ကလေးကပြောခဲ့မှုပါတယ်အခုနှစ်ပေါင်း30ကြာသူ့အစိုးရသက်တမ်းတစ်နှစ်တန်မှာတော့ပြဿနာဟာသူ့ဟိုတုန်းကပြောခဲ့တာတည်းပိုဆိုးရွားနေပါတယ်စီးပွားရေးနှေးကွေးမှုအစိုးရပါဝင်ပတ်သက်တဲ့လူခွင့်ရေးချိုးဖောက်မှုစတဲ့ဝေဖန်မှုတွေသူခံနေရပါတယ်။ညဉ့်ဉေးဆွေးနွေးပွဲကိုသူကိုယ်တိုင်ဦးစီးကျင်းပခဲ့ပေမဲ့နေရာအနှံ့ညဉ့်ဉေးမှုတဲ့စစ်ပွဲတွေကပိုများလာနေပါတယ်။ကချင်းနဲ့ရှမ်းမြောက်မှာစစ်ပေးဆောင်တသိန်းကျော်ရှိနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုသူကခုခံပြောကြားတဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့ပုံမှန်နီးစပ်လာတယ်လို့ဝေဖန်မှုတွေဖြစ်စေခဲ့ပါတယ်။ပြပရင်းနှင်းပြုံနာမှုတွေကြာဆင်းလာပြီးစီးပွားရေးနှေးကွေးတာမီဒီယာလွတ်လပ်မှုပြန်လည်တင်းကျပ်လာတာတွေအတွက်လည်းဝေဖန်ခံရပြီးဒေါအောင်ဆန်းစုကြည်မှာစစ်တပ်ကိုတံပြန်ပြီးဒီမိုကရေစီဖော်ဆောင်နိုင်ဖို့အခွင့်အာဏာရှိပါရဲ့လားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်။2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့အတိုင်းစစ်တပ်ဟာနိုင်ငံရေးဥဆောင်မှုအခန့်ကဏ္ဍမှာမပြောင်းမလဲရှိနေစေလို့သုံးသပ်သူတွေကဆိုကြပါတယ်။ကာကွယ်ရေးနယ်စပ်လုံခြုံရေးပြည်ထောင်ရေးဝန်ကြီးတွေကိုစစ်တပ်ကခန့်အပ်ပြီးရဲနဲ့အုပ်ချုပ်ရေးအရာရှိတွေကိုကြေးရွာအစင်းကနေဘို့အထိသူတို့ကချုပ်ကင်ထားလေတော့ရွေးကောက်ခံတွေအဖို့ထိထိရောက်ရောက်လုံနိုင်စရာသိပ်မကျန်တော့ပါဘူးတကယ်တော့စစ်တပ်ကလူခွင့်ရေးချိုးဖောက်မှုလုပ်တာကိုဒေါအောင်ဆန်းစုကြည်ဟာမစီမဆိုင်ဝေဖန်ခံရတယ်လို့ဘန်ကောက်အခြေဆိုင်နိုင်ငံရေးအကဲခတ်သမားတူကဆိုပါတယ်2020ရွေးကောက်ပွဲကျရင်သူ85နှစ်ပြည့်ပါလိမ့်မယ် NLD မှာဆက်ခံမဲ့မျိုးဆက်သစ်တွေရှင်းရှင်းလင်းလင်းမရှိသေးပါဘူး2015ရွေးကောက်ပွဲတုန်းကကျေမွချုံနေသွားခဲ့ပြီဖြစ်တဲ့ကြက်ခိုင်ဖုံချွေးပြန်လဲစိန်ခေါ်နိုင်လာစရာအကြောင်းမရှိပေမဲ့စစ်တပ်ဆက်လက်အာဏာတည်မြဲမဲ့အလားအလာတွေတော့တွေ့နေရသေးပါဒေါအောင်ဆန်းစုကြည်အနေနဲ့ဒီမိုကရေစီဖော်ဆောင်ရေးအချိန်မမြင့်နိုင်တာကိုလူတွေဘဝင်မကျဖြစ်နေကြပါတယ်2015ရွေးကောက်ပွဲမတိုင်ခင်ကတော့ဆယ်စုနှစ်ပေါင်းများစွာအတွင်းစစ်မှန်တဲ့အပြောင်းအလဲလုတ်ခွင့်ပထမဆုံးအချိန်ကြုံရတော့မှဖြစ်တယ်ဒါကိုလက်လွတ်ခံလို့မဖြစ်ဘူးလို့သူကဟောပြောခဲ့ပါတယ်အခုခါမှာအဲ့ဒီအခွင့်အရေးဟာလျင်းလျင်းမြန်မြန်ဆုံးဆုံးလာနေပါတယ်စစ်တပ်ကိုထိနှိဖို့လှုပ်ဆောင်ခဲ့တဲ့သူရဲ့တခုပြီးသောလုပ်ရကတော့ဝိုင်းရင်တန်တမန်တူကိုမကြသေးခင်ကအမျိုးသားလူမျိုးရေးအကြံပေးအရာရှိဖြစ်ခန့်အပ်ခဲ့ခြင်းပဲဖြစ်ပါတယ်စစ်တပ်ကအာဏာကိုဆက်လက်ဖက်တွယ်ထားမှဖြစ်ပေမဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြုံရမှာမို့လို့ဒေါအောင်ဆန်းစုကြည်ကိုဖြုတ်ချပြီးရခင်လိုအာဏာသိမ်းတာမျိုးတော့ဖြစ်လာနိုင်မှာမဟုတ်ပါဘူးအမျိုးသားပြန်လည်သိမ်းရေးကိုလိုချင်လို့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကြီးစိုးထားတဲ့အာဏာအဆောက်အုံကိုပြောင်းလဲဖို့စိတ်ဝင်စားကြောင်ပြသတာသိမ်းမတွေ့ရပါဘူးဒါပေမဲ့လူလူထောက်ခံမှုနိုင်ငံတကာအစည်းအဝေးမှုတွေကိုကြကြပြန့်ပြန့်ရရှိထားသူဒေါအောင်ဆန်းစုကြည်ကမှစစ်တပ်ရဲ့နိုင်ငံရေးအာဏာကိုစိန်မခေါ်ဘူးဆိုရင်ဘယ်သူကဘယ်အချိန်မှလာပြီးစိန်ခေါ်နိုင်မလဲလို့မြန်မာအများစုကသိကျင်နေကြပါတယ်။အဲဒီတိုင်းသာဆိုရင်တော့2020ရွေးကောက်ပွဲအလွန်ဒေါအောင်ဆန်းစုကြည်နိုင်ငံရေးကမှီးမိန်သွားပြီးတဲ့နောက်မှာလဲမြန်မာနိုင်ငံရေးမှာစစ်တပ်ကကြီးစိုးနေလိမ့်ဦးမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။မြန်မာနိုင်ငံရဲ့အနိုင်ဆုံးလူခလာစာတိုက်ပွဲဆိုတဲ့ကောင်စင်နဲ့ Ali Mixla ရေးသားထားတာကိုလည်း Asia Times မှာပဲဖတ်ရပါတယ်။2015မှာအနိုင်ဆုံးလူခလာစာဥပဒေကိုလွှတ်တော်ကအတည်ပြုတော့ဒီမိုကရေစီအရွေးတစ်ခုအဖြစ်ဩဘာပေးခဲ့ရပါတယ်။တနည်းခွဲကြလာတော့ငွေကြေးဖောင်းပွားမှုကုန်စည်နှုန်းတက်မှုတွေကြောင့်ဝင်ငွေနဲ့အလုပ်သမားတွေဆန္ဒပြပြီးလူခပူတောင်းလာကြပြန်ပါတယ်။မြန်မာနိုင်ငံရဲ့အားပြောတဲ့ကုန်ထုတ်လုပ်ငန်းဟာပူပြီးဆက်မှုထုံထားတဲ့ဒေသရင်းနိုင်ငံတွေရဲ့ကုန်ထုတ်လုပ်ငန်းနဲ့ရှင်ပြိုင်နေရသေးပါ2017မှာသမ္မတဦးသိန်းစိန်အစိုးရကပြည်ပအထက်လုပ်ငန်းတွေကိုဆွဲဆောင်လက်ခံလာတော့အလုပ်သမားသမဂ္ဂတရားဝင်ဖွဲ့စည်းခွင့်ပေးပြီးအနိုင်ဆုံးလူခလာစာဥပဒေကိုပြဋ္ဌာန်းပေးခဲ့ပါတယ်။ဒါပေမဲ့စိတ်မထူးထားတဲ့အတွက်အလုပ်သမားတွေသတိမှတ်ပြီးပြန်လည်တောင်းဆိုလာကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အနိုင်ဆုံးလူခလာစာဟာအစ်တောင်အရှာမှာဒုတိယအနိုင်ဆုံးဖြစ်နေပါတယ်။လုပ်ငန်းခွင့်အခြေအနေလည်းပဲပုံမှုဆိုးရွားလာနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကအနိုင်ဆုံးလူခလာစာသတ်မှတ်ရေးကော်မတီတရက်ကိုဖွဲ့စည်းပေးခဲ့ပေမဲ့ လောက်ရမဲ့လုပ်ငန်းအစဉ်စဉ်တွေကသိများပြားဆွထွေးနေပါတယ်။သုံးသပ်သူတွေကတော့ဗီယက်နမ်မှလိုငွေကြေးဖောင်းပွားမှုနဲ့ကြိုက်ပြီးညှိပေးလိုက်ဒါမှမဟုတ်ဒေသအလိုက်ရှားပါးစိတ်ပူပေးဖို့တင်ပြကြပါတယ်။လူခတ်ကိုအများကြီးတွန်းမြင့်သတ်မှတ်လိုက်ရင်လေကုန်ကြစိတ်ဟာအကျိုးအများနဲ့မကံမိရင်ပြပရင်းနှီးမြှုပ်နှံသူတွေလက်တွန်းသွားမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတင်ပြအပြီးခုကတော့အမေရိကန်၊အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာနဲ့တန်ကပို့ချမှာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် ATM အတုံးကတော့
rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကဒီတာ A ကတခု B E L L bell ကခေါင်းလောင်းဆိုတော့ subscribe ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ခေါင်းလောင်းကိုတီးရပါဘောခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာတော့ရှင်များအတိပဲဖြစ်ပါလေ။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်ရှက်စိတ်ခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်မရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြာရင်လူတွေကိုတခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာတည်တလို့လို့ခံစားရတာမျိုးကိုရည်နှွှန်းပြောဆိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မှတ်မိဘူးဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်။အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
rings a bell
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American idiom သုံး English သင်ခန်းစာကိုဒေါ်လာတန်ပို့ချခဲ့တာဖြစ်ပါလေခင်ဗျာအခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါလေမြန်မာနိုင်ငံဟာကမ္ဘာပေါ်ကဒုက္ခတွေဖြစ်ပေါ်စေမှုအများဆုံးနိုင်ငံစင်းထဲမှာနံပါတ်၈အဆင့်ရှိနေတယ်လို့ကုလသမဂ္ဂဒုက္ခတွေများဆိုင်ရာ agency ကသတ်မှတ်ထားပါလေNLD အစိုးရတက်လာရင်အခြားသောပြဿနာတွေနဲ့အတူဒုက္ခတွေပြဿနာလေးရောပါသွားလိမ့်မယ်လို့သူကမျှော်လင့်ခဲ့ကြတာပါလက်တွေ့မှာဘယ်လိုရှိနေပါသလဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားသာဤပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသာဆက်သွယ်မေးမြန်းဆွေးနွေးတင်ပြထားပါတယ
် NLD အစိုးရတက်လာပြီးတဲ့နောက်ဒုက္ခတွေပြဿနာဟာပေါ်ပါယောနေသွားလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ခင်ဗျာအခုအဲ့မျှော်လင့်ချက်အတိုင်းဝန်ကြီးချုပ်ကဘယ်လောက်ထိဖြည့်ဆွန်းပေးနိုင်ကြတယ်လို့ထင်ပါလဲခင်ဗျာသူတို့မဟုတ်ဖြည့်ဆွန်းပေးနိုင်ဖို့အခက်အခဲတွေရှိနေသေးသလားဆိုတာအရင်ဆုံးစပြပါခင်ဗျာ
ဒုက္ခတွေဆိုတာကဘေးဖြစ်တဲ့လူကိုဒုက္ခတွေလို့ယူဆတာပေါ့နော်ဒုက္ခတွေဆိုတာအမြင်ရရှိရပါလူလုံးတဲ့ဘေးကြောင့်ဒုက္ခရောက်တာရှိတယ်တိုက်ပွဲချောင်ဘေးဒုက္ခတွေရှိတယ်သဘောအဘေးဒုက္ခတွေရှိတယ်အဲ့တော့များတယ်နည်းတယ်ဆိုတာကတော့အဲ့ဒါကတော့များတာတယ်နည်းတာတယ်လို့တော့ပြောလို့မရဘူးကျွန်တော်တို့မှဒီတိုက်ပွဲချောင်ဒုက္ခတွေဟောတဘောဘီဒုက္ခတွေဟောတော့ရှိနေတာပဲကျွန်တော်နိုင်ငံမှာလीတဘောဘီကတော့အရင်တည်းစားလို့ရှိရင်ခက်စိတ်စိတ်နဲ့ခက်များများဖြစ်တယ်ဒါတကဘာလုံးရဲ့ဒီရာဒီစုပြောင်းလဲခြင်းစနစ်မြန်မာနိုင်ငံရဲ့ဂီယာစနစ်ပြောင်းလဲခြင်းကြောင့်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ကျွန်တော်ရင်ဆိုင်ရတယ်ရင်ဆိုင်တဲ့နေရာမှာကျွန်တော်တို့တဘောဘီကိုအရင်ပြောမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဟိုပို့ပြီးတော့ရင်ဆိုင်တုံ့ပြန်နိုင်စွာရှိအောင်ကြိုးစားနေတယ်နောက်ပြီးတော့ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့အနေအမြန်တုံ့ပြန်တဲ့နည်းတွေနဲ့သွားတယ်။အခုကခန့်ခွဲမှုပုံစံအစ်စ်တီပြောင်းတယ်။ဒါတွေကတော့ကြိုတင်ပြင်ဆင်တဲ့အပိုင်းတွေမှာပြည်သူတွေနဲ့ကျွန်တော်တို့နှိစအောင်လုပ်ပြီးတော့ပြည်သူတွေကိုပါဝင်လာအောင်ကျွန်တော်တို့ဆောင်ရွက်တယ်။နောက်တယ်လီဖုန်းရေးအပိုင်းမှာတော့အားနည်းသေးတယ်။ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းအခုစူးစမ်းပြီးတော့စည်ရင်းမှန်ကောက်ယူတာတို့ဘာလို့လဲဆောင်ရွက်နေတာရှိတယ
်။ဟုတ်ကဲ့စည်ရင်းပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်ရတဲ့လူတွေကြတော့ခင်ဗျာ
conflict တွေကြောင့်ပဋိပက္ခကြောင့်လူလုံးတဲ့ဘေးကြောင်တိုက်ပွဲချောင်များဆန်တဲ့ပတ်သက်လို့ကတော့အခုရှိတဲ့နေရာတွေမှာပေါ့ကျွန်တော်တို့ဝန်ကြီးဌာနရဲ့မူဝါဒကတော့ ီမြန်မာနိုင်ငံမှာဖြစ်တာကိုအကုန်လုံးကိုဘာမှခွဲခြားမှုမရှိဘဲနဲ့ဆောင်ရွက်တယ်။ဆောင်ရွက်တဲ့နေရာမှာလည်းခုနကပြောသလိုပဲနေမြန်တုံ့ပြန်ဆောင်ရွက်တာတွေရှိတယ်။အကြီးကတော့ကျွန်တော်တို့ကလူတိုင်းစာထောက်ထားမှုအကူအညီပေးတယ်ပေါ့။လိုအပ်တာကိုကျွန်တော်တို့ကဖြစ်စီတယ်။နောက်တစ်ခုကတော့စာထောက်ထားမှုအကူအညီကိုပေးရနေပြီးတော့ဒီဒုက္ခတွေစခန်းတွေမှာကြာသွားလို့ရှိရင်တော့ကိုယ့်ရဲ့ကိုယ့်ရွာကိုမပြန်ခင်မှာဖွံ့ဖြိုးတိုးတက်ရေးဆွဲလုပ်ငန်းတွေကိုကျွန်တော်တို့ဦးစားပေးပြီးတော့ဆောင်ရွက်နေကြ။ဒါရက်ပါလေဆိုတော့အသက်မွေးဝမ်းကြောင်းတွေတင်ကြားပေးတယ်။ပညာရေးတွေဟိုတပိုင်းတစ်စားမဖြစ်တော့အောင်ပတ်မှုကူညီတယ်။အဲ့ဒီဟာကိုအခုကျွန်တော်ဒီနှစ်မှာပူပြောင်းပြီးတော့ဆောင်ရွက်နေ။ဟုတ်ကဲ့ပြေးပါအောင်ဆ
က်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့စောစောကဒီသဘာဝဘေးဒဏ်ကြောင့်ဖြစ်လာရတဲ့ဒုက္ခကြောင့်ရတဲ့ဒုက္ခတွေကခက်ဆိတ်ဆိတ်ဖြစ်လာတယ်လို့ဆိုတော့ conflict ကြောင့်ပฏิပက္ခကြောင့်ဖြစ်လာတဲ့ဒုက္ခတွေအရေးအတွက်ကဘယ်လိုနေပါလဲခင်ဗျာခက်ဆိတ်ဆိတ်ဖြစ်လာတယ်လို့ဆိုနိုင်ပါလားခင်ဗျာသူတို့ခက်ကြဲကြဲဖြစ်သွားတာ
ပฏิပက္ခမဟုတ်ပฏิပက္ခကြောင့်ဖြစ်လာတဲ့ကိစ္စတွေကတော့ဟိုဟွာပေါ့နော်ကျွန်တော်တို့ကတော့ဒီတဖြည်းဖြည်းနဲ့ဒါတွေကိုနည်းမလားလို့ထင်ပေမဲ့ဟိုပို့လုံးဝနည်းသွားပြီကျော့သွားပြီဆိုတော့လည်းသိမတွေ့ရဘူးဖြစ်နေသေးပဲဖြစ်နေသေးပဲရှိနေသေးပဲဖြစ်နေတာတော့တွေ့ရတယ်ဘူး။အရေးအတွက်ကတော့ပြောရတော့ခက်တယ်အရေးအတွက်ကတော့
ခုနကလိုနိုင်ငံရေးစီးရေးပฏิပက္ခတွေကြောင့်ဘေးဒုက္ခရောက်နေတဲ့သူတွေကိုကြတော့ကကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ပါလဲခင်ဗျာ
။သဘာဝဝိနဲ့ပတ်တဲ့ရတော့အဓိကတော့ကျွန်တော်တို့ရဲ့အင်အားနဲ့ကျွန်တော်တို့ဆောင်ရွက်တယ်။ဒါပေမဲ့သဘာဝဘေးကြီးမှလို့ရှိရင်ကျွန်တော်တို့မှာသဘာဝဘေးနဲ့ပတ်သက်တဲ့ဟိုဒီဒီစီမံခန့်ခွဲမှုဥပဒေရှိတယ်။အဲ့ဒီဥပဒေထဲမှာဟိုတကယ်ကိုကြည်ကြဲကြဲမြတ်ကြီးဖြစ်တယ်ကျွန်တော်တို့အင်အားနဲ့မနိုင်တော့ဘူးဆိုမှကျွန်တော်တို့ကကြီးညာတာကြီးညာပြီးတော့မှနိုင်ငံရေးအကူအညီကိုတောင်းတာအများဖြစ်တော့ကျွန်တော်တို့ရဲ့သဘာဝဘေးဒီအကုန်လုံးဟာကျွန်တော်တို့နိုင်ငံရဲ့ကျွန်တော်တို့ရဲ့ဘတ်ဂျက်တွေနဲ့သဘာဝဘေးစီမံခန့်ခွဲမှုကော်မတီဆိုပြီးကျွန်တော်တို့ဖွဲ့ရတာရှိတယ်ဒုတိယသမ္မတနေ့ဦးဆောင်ပြီးတော့အဲ့ဒီကော်မတီမှာသဘာဝဘေးအနေနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုရန်ပုံငွေဆိုတာအစိုးရရဲ့ဘဏ္ဍာငွေနဲ့ထည့်ဝင်ထားတဲ့ရန်ပုံငွေရှိတယ်အလှရှင်တွေကပေးတဲ့ရန်ပုံငွေရှိတယ်အဲ့ဒီအလှရှင်မှာတော့နိုင်ငံတကာအလှရှင်တွေရှိတယ်လို့ပြည်ရင်းကအလှရှင်တွေလည်းရှိ
တယ်။
အဲ့ခုနကပြောတဲ့ကြံတဲ့ဟိုလူကြောင့်ဖြစ်တဲ့ပฏิပက္ခတွေ၊နောက်ခုနက conflict ကြောင့်ဖြစ်တဲ့ကိစ္စတွေ၊ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တစ်ခါကြီးကြလို့ရှိရင်သဘာဝဘေးစီမံခန့်ခွဲမှုရန်ပုံငွေကလည်းတုံးတယ်။ဘာကြောင့်တုံးလဲဆိုတော့ခေါင်းစဉ်ကသဘာဝဘေးလို့ပြောပြီးမှကျွန်တော်ကဘေးအားလုံးနဲ့ဆိုင်တယ်။ကျွန်တော်ဥပဒေထဲမှာလည်းရှိတယ်။ဒါပေမဲ့အများဖြင့် conflict နဲ့ပတ်သက်တဲ့နေရာတွေမှာလည်းဒီနိုင်ငံတကာကနေပြီးတော့ဝင်အောက်ကူညီထောက်ပံ့တာတွေရှိတယ်။အဲ့တော့တရားဝင်ကျွန်တော်တို့နိုင်ငံတနိုင်ငံနဲ့တနိုင်ငံဆက်သွယ်ပြီးတော့တရားဝင်ကူညီတဲ့အဖွဲ့တွေကိုကျွန်တော်တို့လူငွေကိုလက်ခံပြီးတော့စိတ်တရားကြောင်းအောင်လုပ်ပြီးတယ်ရှင်းတဲ့နေကိုပြန်ဖို့ကျွန်တော်တို့သုံးဆွဲတဲ့ဟာတွေအဲ့လိုနည်းနဲ့လုပ်ပါတယ်ဟုတ
်တချို့နိုင်ငံတကာအဖွဲ့အစည်းတွေကအဲ့ဒီဒုက္ခသည်တွေရဲ့စခန်းကိုသူတို့သွားရောက်ခွင့်မပေးဘူးလွတ်လပ်စွာသွားလာခွင့်မပေးဘူးဆိုတော့ဤတော်တန်တွေလည်းပြပကကြားနေရပါတယ်အဲ့ဒါကိုဝန်ကြီးပါပြန်ပြောချင်ပါလား
ဟုတ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီလိုရှိပါတယ်ကျွန်တော်တို့ကအဲ့လိုမျိုးကြီးပြိပင်ထားတာတော့မဟုတ်ပါဘူးဒါပေမဲ့ဟိုတချို့ area တွေပေါ့ဥပမာဖြင့်ပြီးခဲ့တဲ့ရခိုင်မှာဖြစ်ခဲ့မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေမှာကြတော့လုံချုံကြီးပါဆိုတော့အရေးကြီးတဲ့ကိစ္စတွေဖြစ်လာပါတယ်ဆိုတော့ပထမဆုံးဖြစ်တဲ့9 October မှာဖြစ်တဲ့ကိစ္စကလည်းဒါလုံချုံကြီးဒီအစိုးရရဲ့လုံချုံကြီးကထိပါပြီးတော့ဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်လုံချုံကြီးနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်နောက်ပိုင်းမှာလည်းအဲ့ဒီနေမြေမှာတော့လုံချုံကြီးနဲ့ပတ်သက်ပြီးတော့ဟိုသတိထားမယ်ကိစ္စရည်လည်းဆက်ကရှိနေတာတွေလည်းဖြစ်ခဲ့တယ်ပေါ့အဲ့လိုလုံလုံကြီးနဲ့ပတ်သက်ပြီးတော့စိတ်မချတဲ့အတွက်ကြောင့်ဒီတိုင်းဟိုတွားဖို့လာဖို့အတွက်ခက်ခဲတာကိုပြောတာပါဒီလိုမျိုးပိတ်ပင်ထားတာတော့ကျွန်တော်မဟုတ်ပါဘူ
းနောက်ဒီလိုစီးပฏิပက္ခဒီ conflict ကြောင့်မြန်မာနိုင်ငံနေဆက်ပြင်ပကိုကြော်ပြီးတော့ထွက်ရတဲ့ဒေသတွေရှိပါတယ်လူတွေလည်းရှိပါတယ်အဲ့ဒီလူတွေကိုလက်ခံတဲ့နိုင်ငံတွေနဲ့ host countries တွေရဲ့သဘောထားတနင်္ဂနွေတန်ငံတူချင်းမတူမယ်လူမျိုးစုတစ်ခုနဲ့တစ်ခုအပေါ်မှာသူတို့ထားတဲ့သဘောထားနဲ့မတူဘူးဆိုတာတွေ့ရပါတယ်ဥပမာကျွန်တော်တို့အတွေ့အကြုံပြောရင်ရှမ်းပြည်ဘက်ကပฏิပက္ခကြောင့်ထိုင်းဘက်ကိုထွက်ပြေးခဲ့ကြတဲ့လူကိုထိုင်းဘက်ကလုံအောင်အစည်းအမမပြုဘဲထားတယ်ဒါနဲ့တရင်ပြည်နယ်ဘက်ကထွက်ပြေးခဲ့ဘူးတဲ့လူတွေကြတော့သူတို့ကအစည်းအမပြုတယ်အဲ့ဒါမျိုးတွေရှိပါတယ်အဲ့ဒီကိစ္စကိုရောမြန်မာနိုင်ငံအစိုးရနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ
ဘယ်လိုသဘောလားလဲဆိုတော့ကျွန်တော်တို့ကလေဒီလိုရှိပါတယ်ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေကတော့ချစ်ချစ်ရင်းနှီးတဲ့နိုင်ငံတွေအနေနဲ့ပဲရပ်တည်နေတာလည်းဖြစ်တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုဒီနိုင်ငံရေးဘဝရမှာလည်းချစ်ချစ်ရင်းနှီးစွာပဲတူရှင်တဲပြီးတော့နေထိုင်နေဆိုတာလည်းရှိတယ်။ရှိတဲ့အခါကျတော့ဒါကကျွန်တော်တို့တက္ကနိုင်ငံကထွက်သွားတဲ့လူတွေဟာကျွန်တော်တို့မှတာဝန်ရှိတာပေါ့နော်။ရှိတဲ့အခါကျတော့ကျွန်တော်ကနှစ်ဖက်ညှိနှိုင်းပြီးတော့ဒီလူတွေအတွက်ကိုဆောင်ရွက်နေတဲ့ကိစ္စတွေလည်းရှိပါတယ်။အဲ့တော့ဒီနေဆက်ဒီမှာအဲ့လိုမျိုးရှောင်ကိန်းနေရတဲ့လူတွေရဲ့အခြေအနေတွေလည်းညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ဆိုတာကျွန်တော်စူးစမ်းနေတာပါပဲ။
Ari dukha de re pyan la nan yi go belu ala la shi wa le khnya.
Okay.
Tin ya ne
tin ya ku so lo shin yin u ma te yauk gi lo ba lo pe yauk twa de di bet ku pyan la de so pyan la de su a lo go chan lo wa ni bi yo chan lo de ka lo lu lu na ke le ne pyan le ni ya cha dai wen yi tan na le da ri pyan bi lo chu twa yi la yi lwe ku ku lo pyan le lek khan ku lo ni ya pyan lout tha ku da chan lo ma taw win shi ba de. Ari twa chan lo chu da ke la de le shi de chu da ni la de le shi ba de.တော်တယ်ဘက်ကပြန်လဲလက်ခံနေဒီဟာပြန်ရခြားရမယ်ဒီဟာထဲမှာသွားရည်လာရင်အစီအပြောင်းကုညီတယ်နောက်ပြီးတော့ဒီစားစားစောက်ကြီးကြီးကိုလက်တလုံးအနည်းဆုံးကျွန်တော်တို့ကအခုအစီအမံချက်ရရှိရင်သူပြန်လာတဲ့လူကိုအနည်းဆုံး9ရက်စာ6ပတ်နဲ့နောက်ပိုင်းဆက်လက်ပြီးတော့ကိုယ်နေရာကိုရောက်အောင်မသွားနိုင်ဘူးဖြစ်မှာလဲဆက်လက်6ပတ်နဲ့စနစ်တည်းလေးရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးနဲ့ကျွန်တော်ပူးပေါင်းပြီးတော့အခုကျွန်တော်တို့ဝန်ကြီးဌာနဆောင်ရွက်နေတဲ့ကိစ္စကြီးအများကြီးရှိပါတယ်ကျွန်တော်ဝန်ကြီးဌာနလူငယ်အားနည်းပါတော့ဒီလူမှုဖွဲ့စည်းရေးအများကြီးနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ရတာရှိပါတယ်။
ဟုတ်ကဲ့။နောက်နိုင်ငံတကာဖွဲ့စည်းတချို့ရဲ့စီးရင်မှာမြန်မာနိုင်ငံဟာဒုက္ခသည်တွေသူတို့အခေါ် refugees တွေအများကြီးထွက်လာတဲ့နိုင်ငံစီးရင်ထဲမှာတစ်ကနေ30အတွင်းမှာပါနေပါတယ်ခင်ဗျာ။အဲ့ဒါတော့ဝန်ကြီးဘာပြောလို့ပါလဲခင်ဗျာ
။အဲဒါကတော့ကျွန်တော်အနေနဲ့တော့ဒါဒီဟာနဲ့ပတ်သက်လို့ဘာမှတော့မပြောလို့ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အခုကဘယ်လိုလဲဆိုတော့ကျွန်တော်တို့မှာအလုတ်ကန်အခွင့်အလမ်းတွေနေပါတယ်ဆိုတာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကအလုတ်ကန်ခွင့်အလမ်းပုံမူဖန်တီးဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်အဲ့တော့ကျွန်တော်တို့အစိုးရချက်ကဒါစီမံချက်ကလေးပဲလုပ်လို့လူငယ်လူရည်တွေအတွက်အလုတ်ကန်အခွင့်အလမ်းတွေကိုဖန်တီးဖို့ဆိုတော့ထည့်ပြီးတော့စဉ်းစားပြီးတော့ဆောင်ရွက်တယ်ပေါ့နော်ဝန်ကြီးဌာနတိုင်းဝန်ကြီးဌာနတိုင်းကစီမံချက်လေးတစ်ခုဆွဲပြီးဆိုတော့ဒါဆိုရင်အလုတ်ကန်ခွင့်အလမ်းဘယ်လိုပေါ်ဆောင်နိုင်မလဲဒါမျိုးတွေပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအခုကြိုးစားဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့ဒီအစိုးရတက်တန်းကလည်းတစ်နှစ်ကျော်ယုံလေးပဲရှိရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကိုအားစုံခေါ်ဆိုင်ကျွန်တော်ကြိုးစားနေတယ်အလုတ်ကန်ခွင့်လန်းရှိရင်လူတွေကအပြင်ရောက်မသွားဘူးပေါ့နော်ဒုက္ခတွေဖြစ်မှာတော့အပြင်ထွက်မသွားဘူးကိုယ့်နိုင်ငံမှာကိုယ်လုံးနိုင်မယ်သွားနေတဲ့လူတွေလည်းပြန်ပြီးတော့ကြောက်လာရင်အဆင်ပြေမယ်ဆိုတဲ့ဉာဏ်နဲ့တော့ကျွန်တော်ဆောင်ရွက်နေပါတယ
်နောက်တစ်ခုကဝန်ကြီးတို့အစိုးရရဲ့စီမံကိန်းထဲမှာဘယ်ခုနှစ်ကြာရင်ဒုက္ခတွေအရေးအတွက်ဟာလုံးဝပျောက်သွားမယ်တော်လကောင်သူတွေမဟုတ်ဘယ်ခုနှစ်မှကြာရင်ဒုက္ခတွေပမာဏကိုဘယ်လောက်ထိလျှော့ချနိုင်မယ်စသဖြင့်အဲ့လိုသတ်မှတ်ထားတာလေးရှိရင်သိပြစီခင်ဗျာ
။ဩအဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အခုကကျွန်တော်ကလူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ပဲလေပြောတာကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ကတော့ဟိုပြန်လည်ပြီးတော့ဟိုထူထောင်ဖို့ဆိုတာလေကျွန်တော်တို့ကကယ်ဆယ်ဖို့ပြန်လည်ထူထောင်ဖို့ဒါတွေကိုပဲဆောင်ရွက်ရတာဖြစ်တယ်အဲ့ဒီလိုတော့တတ်မှတ်ထားတော့ကျွန်တော်တို့ဝန်ကြီးဌာနနေတော့
ဝန်ကြီးဌာနဟာဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်အဲ့တော့လူမှုအဖွဲ့အစည်းတွေရဲ့ပါဝင်ပံ့ပိုးမှုအစည်းအမှတ်ပြုမှုရောဘယ်လောက်ရရှိပါသလဲခင်ဗျာအဲ့ဟာနဲ့ပတ်သက်လို့ကတော့ကျေနပ်မှုရှိပါရဲ့လား
လူကတော့တကယ်ပဲပြည်သူတက်ကိုကျိုးရှိအောင်လုပ်မယ်နောက်ပြည်သူနဲ့ဓာတ်ရိုက်အကျိုးရှိမဲ့လုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်မယ်ပြည်သူဒုက္ခရောက်ရင်ဘယ်လိုကူညီမလဲဒါပါပဲအဲ့တော့ကျွန်တော်တို့နဲ့အတူတူပြည်သူတွေကဝိုင်းဝန်းပါဝင်တယ်လို့နိုင်ငံတကာဖွဲ့စည်းရလဲကျွန်တော်တို့တကယ်လုံနိုင်တဲ့လုံရက်တီပေါ့နော်လုံနိုင်တဲ့လုံရက်တီကိုဟိုအတိမတ်ပြုဖို့နဲ့ပို့ပြီးတော့လုံနိုင်အောင်ဟိုပံ့ပိုးကူညီဖို့နဲ့ကျွန်တော်တို့ရဲ့လုံရက်တီပေါ်မှာအမြင်ရှင်းဖို့ပေါ့နော်ဒါတွေကလည်းကျွန်တော်တို့အများကြီးလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်ကျွန်တော်တို့လည်းကြိုးစားနေပါတယ
်ဟုတ်ကဲ့အခုတော့အလုံးလောက်ရှိပါရဲ့လားတန်ရတကာဝန်ကြီးတွေလုံရက်ကိုအတိမတ်ပြုမှု
အရာကတော့အချင်းကြီးအဖြစ်ပြက်အရက်ရက်နဲ့အနေထားတွေပေါ်မှာမူတည်ပါတယ်နိုင်ငံတွေရဲ့လေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ဘက်ကကျွန်တော်တို့တာဝန်တော့ကျွန်တော်တို့ကြည့်အောင်ကြိုးစားနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဒီကြောင့်နာဆွေးနွေးတင်ပြခဲ့တာပါအခုတော့သူယုံကြည်ရာကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဖအံမြို့မှာကျောင်းဆရာလုပ်ခဲ့ဘူးတဲ့ဦးစောဝါခုဘာတွေယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးပြူစီစဉ်တင်ဆက်ထားတာပါ
ကျွန်တော်ကတော့ယူအတ္တိအကိုင်းတိုင်းမှာဖွင့်တဲ့တိုင်းရင်းသားလူမျိုးများဖွင့်ပြရေးသိပ္ပံ1969ကနေပြီးတော့1983ခုနှစ်မှာဆင်းပါတယ်အတ္တိကကမဖွင့်ပြမတူတက်သေးတဲ့ဒေတာကတိုင်းရင်းသားပေါင်းစုံကိုခေါ်ပြီးတော့ပညာ3နှစ်တင်ကြပေးပြီးနောက်ဆုံးစတုထနှစ်မှာဆရာဖြစ်တင်မှန်ကိုပို့ချတင်ကြပေးပြီးတော့မိမိသက်ဆိုင်ရာဒေတာကိုပြန်သွားပြီးဒီတာတို့တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်။တရောက်အောင်ပြီးခဲ့တဲ့နောက်မှာကရင်ပြည်နယ်ဖမ်းမြို့မှာတာဝန်ကျခဲ့ပါတယ်။ကျောင်းဆရာအနေနဲ့မူလတန်းပြ၊အလယ်တန်းပြ၊အထက်တန်းပြလှုပ်ဆောင်ခဲ့ပါတယ်။7နှစ်ကျော်ကြာခဲ့ပါ။အ အခုအချိန်မှာအသက်65နှစ်ကျော်ပြီတော့ဟာကင်တယောက်အနေနဲ့ကျွန်တော်ဟာမိသားစုရဲ့တာဝန်ကိုစူးစမ်းထမ်းဆောင်လုပ်ကိုင်ခဲ့ပါတယ်။မိမိသားစာဝင်ငွေနဲ့မိသားစုစာဝတ်နေရေးကိုချိုးချမ်းစေတာတုံ့ဆဲပြီးတော့တာနိုင်မြတ်လုပ်ခဲ့ပါတယ်။အဲဒီမှာသာသမီတွေကိုကြောင်းထားပြီးခဲ့တယ်၊ယူဆပေးခဲ့တယ်။ကြောင်းဆရာ7နှစ်လုပ်ပြီးတဲ့နောက်ပိုင်းမှာဥပဒေပွဲရရှိလို့အခွင့်အရေးသာတာနဲ့ဥပဒေဝန်ထမ်းဝေဖြစ်တဲ့အခါမှာကျွန်တော်ဟာဥပဒေရရှိတယောက်ဖြစ်ခဲ့ပါတယ်။ဆရာတုံးစုနယ်စပ်မှာတနေ့ညီပါလှုပ်ဆောင်ပြီးမှရန်ကုန်တိုင်း20မြို့ကိုအပြောင်းအရွှေ့ရခဲ့ပါတယ်။အဲဒီမှာကံကောင်ထောက်မစွာအမေရိကန်ပြည်ထောင်စုကို TV1 program နဲ့မဲပေါက်လို့မှကျွန်တော်အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပါတယ်။အဲဒီချိန်မှာကျွန်တော်တယောက်တည်းတန်တန်နဲ့မြအလုပ်3ခုလုပ်ပြီးတော့မိသားစုတာဝန်ကိုထမ်းဆောင်ခဲ့တဲ့သားတွေသမီးတွေကိုအခြေခံပညာအလေရန်ပညာအထက်တန်းပညာအောင်မြင်ပြီးတော့ကောလိပ်ထိတက်တဲ့အထိကိုကျွန်တော်ပံ့ပိုးပေးခဲ့ပါတယ်အလုပ်လုပ်ပြီးတော့ဒီမှသမီးသားမိသားစုကိုခေါ်တဲ့အခါမှာကျွန်တော်၈နှစ်၉နှစ်လောက်အလုပ်လုပ်ပြီးမှမိသားစုကဒီနိုင်ငံကိုရောက်လာပါတယ်အဲဒီတော့ဖခင်တယောက်နေနဲ့ကျွန်တော်ဟာလှုပ်တင်လှုပ်ထိုက်တဲ့အလုပ်တွေကိုကြောင်းများစွာကိုကိုရေးကိုလာကိစ္စအလုံးကိုဆွံ့လို့ပြီးတော့မိသားစုတာဝန်ထမ်းဆောင်ခဲ့ပါတယ်ဖခင်ကမိသားစုတစုလုံးရဲ့အရေးကိုမိမိစွန့်အားကိုကာယစွန့်အားညံစွန့်အားရှိတယ်လို့ထမ်းဆောင်လုပ်ဆောင်ခဲ့တယ်ဥဆောင်ခဲ့တယ်နောက်ဆုံးနေ့နဲ့ကျွန်တော်ပြောချင်တာကကျွန်တော်တို့ကျွန်တော်စကောကင်းလူမျိုးပါကျွန်တော်တို့မိဘတွေကျွန်တော်တို့ဆုံးမတာရှိပါတယ်စကောကင်းစကားနဲ့ပဲကျွန်တော်ပြောပါမယ်မိုးမီခူပပမီယွာမိမာခူမာမိုလီညာမိပါယွာမပါလီညာစကောကင်းစကားဖြစ်ပါတယ်အဲ့ဒီစကားကိုကျွန်တော်ဘာသာပြန်ပေးမယ်ဆိုလို့ရှိရင်မိခင်ဒီစေဒီပထိုးနဲ့တူပြီးတော့ဖခင်ဒီဖျားနဲ့တူပါတယ်။ဒါကြောင့်မလို့သင်တို့လူငယ်လေးတွေဒီဖျားကိုရှိခိုးမယ်ဆိုရင်ဖခင်ကိုအရင်ရှိခိုးပြီးမှဖျားရှိခိုးပါ။စေဒီပထိုးကိုဦးချကြတော့ရှိခိုးမယ်ဆိုရင်မိခင်ကိုရှိခိုးကြတော့ပြီးမှမိခင်ကိုအဖျားစေဒီကိုတွားပြီးတော့ကြတော့ပါ။ဒါကြောင့်မလို့ပြောချင်တာကမြန်မာစကားမှာလည်းရှိရိုးအစိုးနဲ့ယနေ့အထိတုံးနေတာရှိပါတယ်။လက်ဦးဆရာမိထိုက်စွာဥပစရိယမိနင်ဖလို့ပြောပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ယဉ်ကျေးမှုတတိထုံနှံစင်လာအရာမိဘတွေဒီဖရာနဲ့အနန္တောအနန္တငါပါဝင်တကိုင်းနဲ့သာရဖြစ်လို့မိဘနှစ်ပါးစလုံးဒီအမတာမအရေးပါတယ်အရေးကြီးတယ်သတိရမယ်တို့တွေကိုတတ်နိုင်တယ်လို့ချင်လေပြီးတော့တတ်နိုင်တဲ့ကျေးဇူးမျိုးဆက်ပြီးဖို့တင့်တယ်လို့အမတ်ရစာလေးပြောချင်ပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံဟာနှစ်ပေါင်းများစွာနီးကပ်စွာပူးပေါင်းဆောင်ရွက်လာတဲ့သမိုင်းရှိပါတယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ကကျမတို့နှစ်နိုင်ငံဟာမိတ်ဆွေဖြစ်မဟာမိတ်ဖြစ်အခိုင်အမာဆုံးပါလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကလေးကစစ်ရေးမှအတူတကွပူးပေါင်းဆောင်ရွက်ခဲ့ကြတဲ့တမိုင်းရှိပါတယ်။ဒီနှစ်ခေတ်မှာဆိုရင်လည်းကျမတို့နှစ်နိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးပိုင်းတွေတွတ်တက်လာအောင်နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်။အကြမ်းဖက်မှုတံဖျံတိုက်ဖျက်ရေးဆောင်ရွက်ရမှာအဲ့ဒီစကားဟာအလွန်မှန်ပါတယ်။အီရတ်နဲ့ဆီးရီးယားတို့မှာခြေကုပ်ယူထားတဲ့ ISIS အကြမ်းဖက်အဖွဲ့ကိုနှိမ်နင်းဖို့နဲ့တကမ္ဘာလုံးကိုအကြမ်းဖက်မှုပြန့်ပွားမလာစေရအောင်ကာကွယ်ရမှာနှစ်နိုင်ငံလုံးကတန်နိုင်ထန်ခိုင်မာကြပါတယ်။ISIS အဖွဲ့ဟာကမ္ဘာလူသားတို့တရက်လုံးရဲ့ရန်သူပါဒါကြောင့်မလို့အကြမ်းဖက်သမားတွေကိုတစ်မျိုးပြီးတစ်မျိုးကြဆုံးကုန်တဲ့အထိစစ်ဆင်ရေးတွေလုပ်ရမှာနိုင်ငံပေါင်း66နိုင်ငံသာမကအာရဗ်အဖွဲ့ချုပ်ဥရောပသမဂ အင်တာပိုနဲ့နေတိုးတပ်ဖွဲ့တွေတို့ကပါပူးပေါင်းပါဝင်လာကြတာပါအခုဆိုရင်နိုင်ငံခြားတိုက်ခိုက်ရေးသမားတွေဟာပြင်သစ်ဩစတြေးလျစသည်ဖြင့်ဘယ်နိုင်ငံကပဲလာပါစေဘလို့အမုန်းစကားတွေကိုပဲတဲလာပါစေသူတို့ရဲ့ကြွမ်းကျင်မှုတွေနဲ့အဲ့ဒီအရက်ဒေတာတွေအပြစ်မဲ့ပြည်သူတွေကိုတိုက်ခိုက်ဖို့အားပေးနေတာတွေမှတ်သမျှကိုထွက်ပေါက်မရှိစေရန်ပိတ်ဆို့ထားနိုင်ပါတယ်လို့အမေရိကန်နိုင်ငံသ ွယ်ဆောင်လျှောက်ပေးသွားမှာပါ။တစ်ချိန်တည်းမှာပဲကမ္ဘာနဲ့တဝမ်းခမည်းတော်မြင်တွေ့နေကြရတဲ့ကာလီဖစ်နိုင်ငံတည်ထောင်ဖို့ကြိုးစားနေကြတဲ့ဘာသာရေးအစွန်းရောက်တွေကိုဒါမှမဟုတ်အစွန်းရောက်သမားတွေရဲ့တိုက်ခိုက်မှုတွေကိုကျွန်တော်တို့ကဆက်ပြီးတော့အမြင့်ပြတ်ချိန်မှုန်းသွားမှာပါလို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်။ရန်သူကိုစည်ရည်အရအမြင့်ဖြတ်ချိန်မှုန်းပစ်မယ်လို့ပြောတဲ့အထိပယ်ဟာဘယ်နေရာမှာပဲဖြစ်ဖြစ်တခြားအပြစ်မဲ့ပြည်သူတွေကိုထိခိုက်အောင်အင်အားရှိနေပြီဆိုရင်ကျွန်တော်တို့ကသူတို့လှုပ်ချင်တာကိုလှုပ်ဖို့ငုတ်တုတ်ထိုင်းပြီးလက်ပိုက်ကြည့်မနေနိုင်ဘူးဆိုတာပါပဲလို့လည်းဝင်ကြီးမက်ဒစ်ကပြောပါတယ်။ဩစတြေးလျလွှတ်တော်ညီလာခံမှာလည်းဝင်ကြီးမက်ဒစ်ကလွတ်လပ်မှုကိုကာကွယ်ပေးလိုတဲ့ကျွန်တော်တို့ရဲ့စိတ်ထားတွေနဲ့တံပိုးထားတဲ့နှုံးဆန်တွေနောက်ပြီးကျွန်တော်တို့ရဲ့မျိုးဆက်တွေစီကိုလက်ဆင့်ကန်ပေးသွားရမယ်လွတ်လပ်ခြင်းအတွက်လည်းတန်နိုင်ထံခိုင်မာစွာအတူတကွဆောင်ရွက်သွားကြရမှာဖြစ်ပါတယ်။အကြမ်းဖက်သမားတွေရဲ့ဆက်ဆံရေးဟာအကောင်ခိုင်မာသည်ဖြစ်စေဆက်ဆံရေးချွေရင်းအပြော့သည်ဖြစ်စေသူတို့ဟာအတူရှိမနေကြပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့တနိဋ္ဌာန်ခိုင်မာမှုကတော့နှစ်နိုင်ငံရဲ့အကောင်ဆုံးကောင်းကျိုးချမ်းသာအတွက်နောက်ထပ်ပိုးပြီးတော့အကောင်ခိုင်မာလာစေမယ့်ဆက်ဆံရေးကိုတည်ဆောက်ကြဖို့ပဲဖြစ်ပါတယ်လို့ဝင်ကြီးမက်ဒစ်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အပေါ်မှာအကြောင်းသိစေအပ်ပါရခင်ဗျာ။ကြာသပတေးနေ့ညနေခင်းညနေ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ16925တို့မှာဖမ်းယူနိုင်ပါမယ်။ခုတော့သတင်းအကြီးညုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ဗျာ
။စီးရီးယားနိုင်ငံမိုဆူးမြို့ကို IS Islamic State ကြော်တွေလက်ကပြန်လည်တင်ပိုက်နိုင်ရေးအီရန်အစိုးရတပ်ဖွဲ့တွေကစ조사ဆောင်ရွက်နေစီမှာပဲမိုဆူးမြို့ကအထင်ကရအယ်နူရီဘလီဂျီကို IS အဖွဲ့ကဖျက်ဆီးလိုက်ကြောင်းအီရန်နဲ့ IS ဆန့်ကျင်ရေးညွန့်ပေါင်းအဖွဲ့အရာရှိတွေကပြောပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေချင်းကန့်လာနေတဲ့အချိန်မှာပဲအီရန်နိုင်ငံရဲ့အမွေအနှစ်တစ်ခုဖြစ်တဲ့အထင်ကရအယ်နူရီဘလီဂျီကို IS အဖွဲ့ကဖျက်ဆီးပစ်လိုက်ခြင်းဖြစ်ကြောင်း IS အဖွဲ့ပေါ်ထိုးစစ်ဆင်နေတဲ့စစ်စင်ရေးအဖွဲ့ကဗိုလ်ချုပ်ကြီးဂျိုးဆက်မာတင်ကပြောပါတယ်။မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအင်ချမ်းမြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကတရားစီရင်ဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာမေးခွန်းထုတ်ဆရာမလို့ကြောင်းအမေရိကန်ယာရှိတွေကလွတ်တော်မှကိုတီကိုပြောကြားလိုက်ပါတယ်။ဒါပေမဲ့မဲရလက်တွေပြောင်းလဲသွားအောင်ရုရှားကလှုပ်ဆောင်နိုင်ခဲ့တယ်ဆိုတဲ့အထောက်ထားတော့မတွေ့ရဘူးလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်အသိချမှတ်လိုက်တဲ့အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဆာဂျီရီယာကော့ဖ်နဲ့အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်ချန်နွန်တို့တွေ့ဆုံကြမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ရုရှားအရာရှိတွေကတုံ့ပြန်လိုက်ပါတယ်။အခြေတင်ဆွေးနွေးဖို့လက်ရှိအခြေအနေဟာမတင့်တော်ဘူးလို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့ကသူတို့ဖမ်းဆီးထားတဲ့အမေရိကန်နဲ့ဩစတြေးလျပရော်ဖက်ဆာဦးရဲ့ဗီဒီယိုမှတ်တမ်းအစ်စ်ကိုဗိုလ်ထုနေ့ကထုတ်ပြန်လိုက်ပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့အဲ့ဒီပရော်ဖက်ဆာဦးလွတ်မြောက်ရေးအတွက်သူတို့အဖွဲ့နဲ့ဆွေးနွေးညှိနှိုင်းဖို့တိုက်တွန်းလိုက်ပါတယ်။အသက်60အရွယ်အမေရိကန်ကေဗင်ကင်းနဲ့48နှစ်အရွယ်ဩစတြေးလျတက်မိုသီဝီးခ်စ်တို့နှစ်ဦးဟာအာဖဂန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့အမေရိကန်တပ်ကစုံမှစတင်နေကြတာဖြစ်ပြီးသူတို့ကိုပြီးခဲ့တဲ့ဩဂုတ်လတုန်းကကျောင်းအနီးမှာတင်းနှက်နဲ့ထောက်ပြီးပြန်ပြီးဆွဲသွားခဲ့တာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းတို့ကိုကိုစုံဝင်းလိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မူဒေါခင်မျိုးသက်ဖြစ်ပြီးအတန်နှင့်အင်ဂျင်နီယာတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နဲ့9နိုင်အထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရစီမံနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.